Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဗီယိုအမေရိကန်တန်ရဲ့2020ခုနှစ်ဖေဖော်ဝါရီလ23ရက်ကြာတာပြည်ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလမီတာ190တို့အပြင် VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမဆက်မြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ COVID-19 virus ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1300ကျော်သွားပါပြီ။ကွန်ဂရက်လွှတ်တော်သဘောမတူဘဲအီရန်ကိုတိုက်ခိုက်တာမျိုးမလုပ်နိုင်အောင်ဟန်တားတဲ့ဆုံးဖြတ်ချက်ကိုအထက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိပါတယ်။တရုတ်ဆိုရကဟောင်ကောင်ရေးရာယုံအကြီးအကဲကိုအစားထိုးလဲလှယ်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစီးဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဒီကနေ့ညပိုင်းနားဆင်ရမယ့်သတင်းလွှာလေးတွေမှာတော့တရုတ်ပြည်မှာစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟန်တာထိန်းချုပ်နိုင်ဖို့အတွက်ခရီးသွားလာမှုတွေပိတ်ပင်ထားတာကနေပြီးတော့ဒေသရင်းနဲ့မြန်မာနိုင်ငံမှာရောစီးပွားရေးထိခိုက်လာနေတဲ့အခြေအနေကိုအခုလိုနားဆင်နိုင်ပါတယ
်။ဟိုအားကိုတဲ့ကားကုမ္ပဏီတွေစားတောက်ဆိုင်တွေဟိုဟိုတယ်တွေဆိုအကုန်လုံးကဟို 80% လောက်ကြီးပြီးသွားပြီလေ။အဲ့တော့တရုတ်တို့ကကုမ္ပဏီတွေလည်းအကုန်လုံးကငိုတို့ထိုင်သွားပြီ။အနောက်နိုင်ငံ
မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းနာယကရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာပါ။ဘူးသီးတော်မြို့နယ်ကကြေးရွာစာတင်ကျောင်းဝင်းတခုထဲလက်နက်ကြီးကြီးကြားရပောက်ကွဲခဲ့လို့ကျောင်းသားအယောက်20လောက်ဒဏ်ရာရသွားတဲ့အချိန်နေထိုင်းမြန်မာနယ်စပ်ကရွှေ့ပြောင်းကျောင်းတွေမှာကလေးများနဲ့ထိမ့်မှတ်ပျော်ပွဲရှင်ပွဲပညာရေးပြိုင်ပွဲတွေကျင်းပတဲ့အကြောင်းနဲ့အတူအမေရိကန်မှာမျိုးတုံးပြောက်ကွယ်ရမယ့်အင်ဆက်မျိုးစိတ်တွေအကြောင်းကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ပိုးစတင်ဖြစ်ပေါ်တဲ့ရေုံနိုင်ငံဟူပေပြည်နယ်မှာဒီဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူနောက်ထပ်254ယောက်ရှိတဲ့အကြောင်းပြည်နယ်တာဝန်ရှိသူတွေကပြောပါရယ်ဗိုင်းရပ်စ်ပိုးစတင်ကူးစက်ဖြစ်ပေါ်တဲ့ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့အခုချိန်ထိဆိုရင်သေဆုံးသူ1389ယောက်ရှိသွားပါပြီ။မနေ့ကဗုဒ္ဓနေ့မှာပဲရောဂါပိုးကူးစက်ခံရသူအရေအတွက်ကြာဆင်းသွားတယ်ဆိုပြီးဒီအစိုးရကပြောဆိုခဲ့ပြီးတဲ့နောက်ဒီကနေ့မှာသေဆုံးသူ250ကျော်တိုးလာတာပါ။ရောဂါပိုးရှိမှရှိကိုရင်ကားလိုတက်ခွဲပို့တက်ခွဲခံပို့စမ်းသပ်ဆရာမလို့တော့ပဲအစိမ့်ကွန်ပျူတာနည်းပညာနဲ့ခန္ဓာကိုယ်ကိုစကန်လုပ်ပြီးစမ်းသပ်ဆစ်ဆီးတဲ့နည်းကိုပြောင်းသုံးလာတဲ့အကြောင်းဟူပေပြည်နယ်ကျန်းမာရေးအရာရှိတွေကပြောခဲ့ပြီးတဲ့နောက်ကူးစက်သူအရေအတွက်လည်းတိတိတတ်တာတိုးလာပါတယ်။အခုဆိုရင်တရုတ်နိုင်ငံတဝန်းဒီရောဂါပိုးကူးစက်ခံရသူစုစုပေါင်း6000လောက်ရှိသွားပါပြီ။ဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုနဲ့ဆက်စပ်ပြီးဟူပေပြည်နယ်ကွန်မြူနတီပါတီအကြီးအကဲဂျန်းချောက်လျန်းကိုယာရုကထုတ်ပြစ်ခဲ့ပါတယ်။ပြည်နယ်ကျန်းမာရေးဆိုင်ရာတာဝန်ရှိသူ2ဦးကိုယာရုကထုတ်ပြစ်ခဲ့ပြီးတဲ့နောက်ပြည်နယ်ပါတီအကြီးအကဲကိုလည်းအခုလိုဖယ်ရှားလိုက်တာပါ။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူအရေအတွက်ဟာ2003ခုနှစ်တုန်းကတရုတ်ပြည်မှာကြီးနေဟောင်ကောင်ကျွန်းတွေမှာဖြစ်ခဲ့တဲ့အသက်ရှူလမ်းကြောင်းဆိုင်ရာပြင်းထန်တဲ့ SARS ရောဂါပိုးကြောင့်သေဆုံးသူအရေအတွက်ထက်ပိုများသွားပါပြီ။ SARS ရောဂါပိုးကြောင့်သေဆုံးခဲ့သူက954ယောက်ရှိပြီးကူးစက်ခံရသူ1100နီးပါးရှိခဲ့ပါတယ်။
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှာစိုးရိမ်မှုနဲ့အာရှနိုင်ငံတချို့ကကန့်ကွက်ခွင့်မပြုတဲ့အပျော်စီးဇိမ်ခံသင်္ဘောကြီးတစ်စင်းကိုကမ္ဘောဒီးယားနိုင်ငံကကမ်းလွန်မှာကြောက်ချခွင့်ပြုခဲ့ပါတယ်။ Westerdam ဇိမ်ခံသင်္ဘောကြီးပေါ်ကခီးတယ်နဲ့ဝင်တဲ့2000ကျော်မှနံပါတ်ဖြစ်နေသူတယောက်မှမရှိပေမဲ့သူတို့အားလုံးကိုပိုးကူးစက်မှုရှိမရှိစစ်ဆေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကစင်ကာပူကနေထွက်ခွာလာတဲ့ Holland America သင်္ဘောလိုင်းပိုင် Westerdam သင်္ဘောကြီးကိုထိုင်း၊ဖိလစ်ပိုင်၊ထိုင်ဝမ်၊ဂျပန်နိုင်ငံတွေအပြင်အမေရိကန်ပိုင်နဲ့ဂွမ်ကလည်းကန့်ကွက်ခွင့်မပြုခဲ့တာကြောင့်နောက်ဆုံးကမ္ဘောဒီးယားနိုင်ငံကသူတို့ကမ်းလွန်မှာကြောက်ချခွင့်ပြုခဲ့တာပါဒီသင်္ဘောကိုထိုင်းနိုင်ငံကကန့်ကွက်ခွင့်မပြုပေမဲ့ Seabond Ovation ဆိုတဲ့နောက်ထပ်ဇင်းခံအပျော်စီးသင်္ဘောကြီးကိုတော့နိုင်ငံတောင်ပိုင်းကဖူးခဲအပန်းဖြေကျွမ်းမှဒီကနေ့ကန့်ကွက်ခွင့်ပြုခဲ့ပါတယ်Seabond Ovation သင်္ဘောပေါ်ကကန်းဆင်းလာကြတဲ့ခီးတွေကိုထိုင်းအာဏာပိုင်တွေကအပူချိန်တိုက်တာတွေလုပ်ခဲ့တယ်လို့နှာခေါင်းစည်းအကာတွေလက်ဆေးရည်တွေကမ်းပေးခဲ့ပါတယ်။ဥရောပကအများစုဖြစ်တဲ့ခီးတွေ900နီးပါးနဲ့သင်္ဘောအမှုရန်400ကျော်ပါတဲ့ဒီသင်္ဘောကြီးကအစတည်းကဖူးခတ်ကိုလာဖို့စီစဉ်ထားတာလို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။ Westerdam သင်္ဘောကတော့သူ့ခီးစဉ်ထဲမှာထိုင်းနိုင်ငံမှာပါတဲ့အတွက်ကန့်ကွက်ခွင့်မပြုတာလို့လည်းပြောပါတယ်။ဒီဇိမ်ခံသင်္ဘောကြီးနှစ်စီးလုံးဟာဇန်နဝါရီလကုန်ပိုင်းတုန်းကဟောင်ကောင်မှာကန့်ကွက်ခဲ့ပေမဲ့ခီးတဲ့တယောက်မှဗိုင်းရပ်စ်ကိုကူးတဲ့လက္ခဏာမတွေ့ရပါဘူး။ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမှတီးခြားခွဲစောင့်ကြည့်ခံနေရတဲ့ Diamond Princess ဇိမ်ခွန်အပျော်စီးသင်္ဘောကြီးပေါ်မှာတော့ပိုးကူးဆက်သူနောက်ထပ်44ယောက်တွေ့ရှိတဲ့အတွက်စုစုပေါင်းကူးဆက်နေသူ218ယောက်ရှိသွားပါပြီ
။အမေရိကန်တရားရေးဌာနနဲ့ရာဇဝတ်ကြောင့်တရားစီရင်ရေးစနစ်ပေါ်သမ္မတဒေါ်နယ်ထရမ့်ရဲ့ဩဇာလွှမ်းမိုးမှုကိုစုံစမ်းစစ်ဆေးဖို့တောင်းဆိုနေကြချိန်မှာပဲအမေရိကန်ဆိုးရွားရှိနေကျဝီလျံဘာဟာအလုပ်တော်တရားရေးကော်မတီမှာရှေ့လာအတွင်းမေခွန်းတွေကိုဖြည့်ဆို့ပြီးရှင်းလင်းပြောကြမယ်လို့ခန့်မှန်းထားပါတယ်။သမ္မတရဲ့လူယုံတူဖြစ်သူရောဂျာစတုန်းပေါ်နိုင်ငံရေးရာအကျင့်ပြတ်ချဆောင်မှုနဲ့တရားဆွဲဆိုထားတာမှာပ ြစ်တံရော့အောင်တရားရေးဌာနကဝင်ပြီးပြောဆိုခဲ့တဲ့အတွက်စစ်နေချုပ်ဘောကိုသမ္မတထရမ့်ကချီးကျူးပြောဆိုခဲ့တဲ့ဗိုလ်ဒူးနေမှာပဲမစ္စတာဘောလာရောက်ထွက်ဆိုခဲ့ကြအောင်အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌကကြေညာခဲ့တာပါရော်ဂျာစတုန်းကို2009နှစ်အထိချမှတ်ဖို့တရားရေးဌာနရှေ့နေတွေကတင်ပြထားတာဖြစ်ပါတယ်ရော်ဂျာစတုန်းဘောတရားဆွဲဆိုတာဟာလုံးဝကိုအထင်းကွမဲ့ဖြစ်ခဲ့ပြီးစကတည်းကတရားဆွဲတင်တာမျိုးတော့မဟုတ်ဘူးလို့သမ္မတထရမ့်ကထွတ်တာမှရေးပြီးစစ်နေချုပ်ဘောကိုလည်းချီးကျူးခဲ့တာပါရော်ဂျာစတုန်းပေါ်တရားဆွဆူထားတဲ့အမှုဟာသမ္မတထရမ့်အနိုင်ရခဲ့တဲ့2016ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးကာလအတော်ကြာစုံစမ်းစစ်ဆေးမှုနဲ့လည်းဆက်ဆက်နေပါတယ်။ဒီအမှုနဲ့ပတ်သက်လို့ရှင်းနေချုပ်ဘရော့ကဝန်ရောက်ပြောဆိုခဲ့ပြီးတဲ့နောက်အမှုကိုကင်တွယ်လှုပ်ဆောင်နေတဲ့တရားရေးဌာနဝါရင်းရှိနေ၄ဦးအမှုကိုဆက်မကင်တော့ဘဲနှုတ်ထွက်သွားကြပါလေ။ရော်ဂျာစတုန်းဟာကွန်ကရစ်လွှတ်တော်ကိုလိန်ညာမှုသက်သေတွေပေါ်ဩဇာလွှမ်းမိုးမှုကြိုးစားမှု2016သမ္မတရွေးကောက်ပွဲကိုရုရှားကဝင်နှောက်တဲ့ပေါ်အဲ့ဒီအချိန်အထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုကိုဟန်တာနှောက်ယှက်မှုဆိုင်ရာဆွဲချက်တွေအပါအဝင်အမှုခဏမှုအတွက်ပြည်စီကြောင်းနိုဝင်ဘာလမှာတရားရုံးကဆုံးဖြတ်ထားတာဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့ကွန်ဂရက်ဆတော်ရဲ့အတည်ပြုချက်မပါဘဲအီရန်ပေါ်စီးရီးယားဆောင်ရွက်မှုတွေမလုပ်နိုင်အောင်ဟန်တာမဲ့ဆုံးဖြတ်ချက်တရက်ကိုအထက်လွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်မှာပါဒီဆုံးဖြတ်ချက်အတည်ပြုနိုင်ဖို့ထောက်ခံမဲ့အလုံးလောက်ရမယ်လို့မျှော်လင့်ရပေမဲ့သမ္မတထရမ့်ဘက်ကဗီဒိုအာဏာသုံးပယ်ချရင်တော့အတည်ဖြစ်လာနိုင်မှာမဟုတ်ပါဘူးသမ္မတထရမ့်ကတော့ဒီမိုကရက်အမတ်တွေဟာ Republican Party ကိုအချက်ရအောင်လို့ဥပဒေချက်အတည်ပြုနိုင်ရင်တမင်လှုပ်ဆောင်နေတာလို့သူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးပါတယ်။ဒီဆုံးဖြတ်ချက်ကိုတင်သွင်းတဲ့ Virginia ပြည်နယ် Democrat အထက်လွှတ်တော်အမတ် Tim Kaine ကတော့ဘယ်သူကိုမှထိခိုက်အောင်လှုပ်တာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်
။ The resolution is pretty simple. We should not be at war with Iran unless Congress votes to authorize such a war.
ဒီဆုံးဖြတ်ချက်ကရှင်းပါတယ်လွတ်တော်ရဲ့အတည်ပြုချက်မပါဘဲအီရန်နဲ့ဆက်မဖြစ်အောင်ကာကွယ်နိုင်ဖို့ရည်ရွယ်တဲ့ဥပဒေချက်ဖြစ်ပါတယ်လို့အထက်လွှတ်တော်အမတ်တင်ကိန်းကပြောကြားသွားတာဖြစ်ပါတယ်။အမေရိကန်နဲ့အီရန်နိုင်ငံကြားမှာတင်းမာမှုတွေတိုးနေချိန်မှာသမ္မတထရမ့်ဘက်ကသူ့သဘောနဲ့သူစီးရီးအရာဆောင်ရွက်တာမျိုးတားဆီးနိုင်ဖို့အတွက်အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ဒီကနေ့အထက်လွှတ်တော်မှာမဲခွဲမှာပါအီရန်စစ်ဦးစီးအရာရှိချုပ်ကာဆမ်ဆိုလီမာနီကိုပြီးခဲ့တဲ့လတုန်းကအဝေးထိန်ဒရုန်းယာဉ်နဲ့အမေရိကန်တို့တုံ့တင်ရှင်းလင်းမှုအတွက်သမ္မတထရမ့်ညွှန်ကြားခဲ့ပြီးတဲ့နောက်မှာအခုလိုမျိုးသမ္မတရဲ့ဒီနိုင်ငံရချစီးရေးဆောင်ရွက်ချက်တွေအပေါ်မှာလွှတ်တော်ကစက်မှတ်ဟန်တာတင်မတင်ဆိုတဲ့အခြေအတည်ဆွေးနွေးမှုတွေရှိလာခဲ့တာဖြစ်ပါတယ်
ဗီယိုရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ။ဒီဝီကနေဂျာတာပရိညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်။ဒီအစိုးရရဲ့တင်းကျပ်တဲ့အုပ်ချုပ်ရေးပေါ်ပြီးကြတဲ့နှစ်ကအကန့်ကွက်ဆန္ဒပြပွဲကြီးတွေဖြစ်ခဲ့တဲ့ဟောင်ကောင်ကျွန်းရေးရာဂိုင်တွေဆောင်ရွက်တဲ့ဒီအစိုးရဌာနအကြီးအကဲကိုအစာထုတ်ခံထားလိုက်ပါတယ်။ဟောင်ကောင်ရေးရာယုံအကြီးအကဲဖြစ်ရှားပေါလင်းကိုခံထားလိုက်တဲ့အကြောင်းဒီအစိုးရရဲ့ဒီနေ့ထုတ်ပြန်ချက်ထက်မှာဖော်ပြထားပါတယ်။အဲ့ဒီယုံဟာမကောက်ကျွန်းကလောင်းကစားယုံတွေကိုလည်းတည်ကျက်တဲ့ဌာနဖြစ်ပါတယ်။ဒီယုံရဲ့အရင်အကြီးအကဲကျန်းရှောင်မင်းကိုတော့နေစဉ်လုပ်ငန်းများဆိုင်ရာဒုတိယညွှန်ကြားရေးမှူးရာထူးမှပြောင်းရွှေ့ခံထားလိုက်တာပါ။အခုအကြီးအကဲတဲ့ရှားပေါလင်းဟာစီချမ်းပြည်နယ်ကွန်မြူနတီပါတီတာဝန်ရှိသူတို့အဖြစ်နှစ်အတော်ကြာလုပ်ခဲ့သူဖြစ်ပြီးသမရရှိချင်းပြည်နယ်နှိစက်သူလည်းဖြစ်ပါတယ်။သမရရှိဟာစီချမ်းပြည်နယ်ကွန်မြူနတီပါတီတွင်မှုအဖြစ်2002ခုနှစ်ကနေ2009ခုနှစ်ထိတာဝန်ယူခဲ့ဦးပါတယ်။ရာဇဝတ်မှုကျူးလွန်တယ်လို့ဆွဆွဲခံထားရသူတွေတရုတ်ပြည်မှာကြီးမှာတရားရင်ဆိုင်မှုလွှဲပြောင်းပေးရမယ့်ဥပဒေမူကြမ်းတစ်ခုကိုကန့်ကွက်ပြီးဟောင်ကောင်ကျွန်းမှာပြီးခဲ့တဲ့နှစ်ဇွန်လကစလို့ဆန္ဒပြပွဲတွေဖြစ်ခဲ့တာပါ။အဲဒီကနေတဆင့်ဒီမိုကရေစီအခွင့်အရေးပို့ပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေအဖြစ်ကူးပြောင်းသွားခဲ့တာကြောင့်ဟောင်ကောင်ကျွန်းကိုပြည်ထောင်လက်ထက်ကနေ1998ခုနှစ်မှာလွှဲပြောင်းယူခဲ့ပြီးကလေးကဆိုရင်ဒီကွန်မြူနတီပါတီအတွက်ကြီးမားဆုံးအခြေအနေတရားနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်
။အမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံကြားလုံခြုံရေးဆိုင်ရာသဘောတူညီချက်ကိုအဆုံးသတ်လိုက်တဲ့အတွက်မတည်ငြိမ်တဲ့ဖိလစ်ပိုင်တောင်ပိုင်းကအကြမ်းဖက်မှုတံပြန်ရေးဆောင်ရွက်မှုတွေထိခိုက်လိမ့်မယ်လို့အမေရိကန်ထိပ်တန်းတမ်းမှုကြီးကပြောကြားလိုက်ပါတယ်။အမေရိကန်တပ်တွေကိုဖိလစ်ပိုင်နိုင်ငံမှာအခြေစိုက်ခွင့်ပြုထားတဲ့သဘောတူညီချက်ကိုသမ္မတရော်ဒရီဂိုဒူတာတေးကဖျက်ခဲ့တဲ့အပေါ်ပြန်စဉ်းစားသင့်တယ်လို့အာရှပစိဖိတ်ဆိုင်ရာရေဒတ်ဗိုလ်ချုပ်ကြီးဖိလစ်ဒေးဗစ်ဆန်ကပြောပါတယ်ဖိလစ်ပိုင်အစိုးရဘက်ကရက်180ကြိုတင်အကြောင်းကြားထားတဲ့အတွက်ဒီကြားထဲမှာသူတို့ဆုံးဖြတ်ချက်ပြောင်းအောင်စံတမန်ရေးအရာဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲဗိုလ်ချုပ်ကြီးဒေးဗစ်ဆန်ကဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာကျင်းပတဲ့ဆွေးနွေးပွဲတစ်ခုမှာဒီကနေ့ပြောကြားသွားပါတယ် အမေရိကန်တပ်တွေကိုဖိလစ်ပိုင်ဘက်ကလက်မခံတော့ဘူးဆိုရင်ဇယိတ်စကားတတ်တာတဲ့အတွက်ကိစ္စမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားထားချိန်မှာဖိလစ်ပိုင်မှာအမေရိကန်တပ်တွေဆက်လက်တပ်ဆွဲထားနိုင်ရည်အတွက်အမေရိကန်ဗိုလ်ချုပ်ကြီးကပြောကြားတာဖြစ်ပါတယ်။အမေရိကန်တပ်တွေကိုလက်မခံတော့ဘူးဆိုရင်ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးရဲ့မွေးရဖြစ်တဲ့မင်ဒါနာအိုကျွန်းမှာခွဲထွက်ရေးတပုံတွေနဲ့အစ္စလာမ်ရဲ့စစ်သွေးကြွတွေကိုနှိမ်နင်းနေတဲ့စစ်စင်ရေးတွေထိခိုက်လိမ့်မယ်လို့ရေးတပ်ဗိုလ်ချုပ်ကြီးဒေးဗစ်ဆန်ကအလေးထားထောက်ပြနေပါတယ်။အရှမထရုတ်ရဲ့ဩဇာကြီးမားလာမှုကိုချိန်ဝင်ရှာနှိနှိုင်းဖို့အမေရိကန်တို့ရှိနေပေးချိန်မှာဖိလစ်ပိုင်ဘက်ကသဘောတူညီချက်ကိုဖျက်တာမှားယွင်းတဲ့အခြေလှမ်းဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးမတ်အက်စပါကလည်းပြောကြားထားပါတယ်
။ပေထင်းတုံးကြည့်တင်အမေရိကန်ဖြတ်သင်းပေါ် USS Cole ကို2000ပြည့်နှစ်ကဘုံကွဲတက်ခိုက်ခဲ့တဲ့ဖြစ်ရပ်မှာသေဆုံးဒဏ်ရာရခဲ့သူတွေရဲ့မိသားစုတွေနဲ့ဆူဒန်ကြားပြတ်အစိုးရတို့ကြားစာသားပရင်းတွေကသဘောတူညီချက်တရက်ကိုလက်မှတ်ထိုးလိုက်ပါပြီ။အကြမ်းဖက်ဝါဒကိုအားပြအမြောက်လုပ်တဲ့နိုင်ငံတွေထဲမှာအမေရိကန်ကထည့်သွင်းသတ်မှတ်ထားတာကိုပယ်ဖျက်ပေးဖို့ဆူဒန်ဆွေရဲ့ဂျိုးပန်းချက်စီတပိုင်းနေနဲ့အခုလိုသဘောတူညီချက်လက်မှတ်ရေးထိုးလိုက်တာပါသဘောတူညီချက်ကိုပြီးခဲ့တဲ့သတင်းဘက်ကဝါရှင်တန်မှာလက်မှတ်ရေးထိုးခဲ့တယ်လို့ဆူဒန်တာဝန်ရှိသူတွေကပြောပေမဲ့အသေးစိတ်တွေကိုတော့မထုတ်ပြန်ပါဘူးဒါနဲ့ပတ်သက်လို့အမေရိကန်ဆွေဘက်ကလည်းပြောဆိုတာမရှိသေးပါဘူးကြီးမားနိုင်ငံတောင်ပိုင်းအီဒင်စိတ်ကမ်းမှာ USS Cole ဖြတ်သင်းပေါ်စီဖြည့်ဖို့ရထားတဲ့ချိန်2000ပြည့်နှစ်အောက်တိုဘာလ12ရက်နေ့ကတိုက်ခိုက်ခံခဲ့ရပြီးဇီရက်သင်းပေါ်သား18ယောက်သေဆုံးပြီးတော့နောက်ထပ်3ဒါဇင်ယောက်ဒဏ်ရာရခဲ့ပါတယ်အယ်ကိုင်ဒါအဖွဲ့ကသူတို့တိုက်ခိုက်တာလို့ကြေညာခဲ့ပါတယ်အဲဂိုင်ဒါအဖွဲ့ကိုဆူဒန်ကအားပေးပန့်ပိုးခဲ့တယ်လို့ဆွဆွဲခဲ့ပေမဲ့ဆူဒန်နိုင်ငံကတော့ဘုံခွဲတက်ခိုက်တာနဲ့ပတ်သက်မှုမရှိဘူးလို့ညင်းပါတယ်။1993ခုနှစ်မှာအကြမ်းဖက်ဝါရကိုအားပေးအမြောက်လုပ်တဲ့နိုင်ငံတွေစီးရင်တဲ့ကမှဆူဒန်ကိုထည့်ခဲ့ပါတယ်။ဒါပေမဲ့ဆူဒန်နာရှင်ရောအိုမာ-အယ်-ဘရှီးယားကိုပြီးခဲ့တဲ့နှစ်မှာဖြုတ်ချလိုက်ပြီးတဲ့နောက်အကြမ်းဖက်ဝါရအားပေးနိုင်ငံစီးရင်တဲ့ကနေဆူဒန်ကိုဖယ်ရှားနိုင်ရေးဒိုးမြင့်လှုပ်ဆောင်မှုဆွေးနွေးပြောဆိုတာတွေရှိလာတာဖြစ်ပါတယ်။
အာဖရိကကိုဆင်လွတ်ထားတဲ့အမေရိကန်ချင်းမြန်တန်ရင်တပ်ဖွဲ့ဝင်တချို့ကိုပြန်ခေါ်ပြီးတော့စစ်သည်တန်းတွေပေးမဲ့အထူးတပ်ဖွဲ့ဝင်တွေကိုအစားထိုးဆင်လွတ်မယ်လို့ပန်တဂွန်စစ်ဌာနချုပ်ကကြေညာခဲ့ပါတယ်။အာဖရိကတိုက်ချဲမှာအမေရိကန်စစ်တပ်လှုပ်ရှားမှုတွေကိုအပြောင်းအလဲလုပ်မဲ့အစီအစဉ်တွေကပထမအစီအစဉ်ဖြစ်တယ်လို့ပန်တဂွန်တာဝန်ရှိသူတွေကပြောပါတယ်။အာဖရိကတိုက်ချဲမှာတရုတ်နဲ့ရုရှားတို့ရဲ့လွှမ်းမိုးမှုကိုပြန်ဆိုင်နိုင်ဖို့ဆောင်ရွက်တာဖြစ်တယ်လို့ပန်တဂွန်ပြောခွင့်ရအလီဆာဖာရာကဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်ဟာအာဖရိကတိုက်ထဲမှာအကြမ်းဖက်မှုကြံပြန်ရေးကနေဩဇာလွှမ်းမိုးမှုပြန်ဆိုင်တဲ့ဘက်ကိုအာရုံစိုက်လာပုံရပါတယ်။လာမယ့်သတင်းပတ်တွေအတွင်းတရားတည်လေးတပ်ကိုစတင်ပြန်ခေါ်ပြီးတော့တိုက်ခိုက်ရေးပိုင်းဆိုင်ရာတပ်ဖွဲ့ဝင်တွေကိုပြန်ရုပ်သိမ်းမယ်လို့ပြောခွင့်ရဖာရာကပြောပါတယ်။သူတို့နေရာမှာစစ်ဖက်ဆိုင်ရာအကြံပြုချက်တွေစစ်တပ်နဲ့တွေစီရေးအထောက်ပံ့တွေပေးမယ်လုံခြုံရေးအထူးတပ်ရင်းကတပ်ဖွဲ့ဝင်တွေကိုဆေးလွှတ်မှာဖြစ်ပါတယ်။အဲ့ဒီတပ်ရင်းဟာအရင်ကအာဖဂန်နစ္စတန်နိုင်ငံမှာအာဖဂန်တပ်ဖွဲ့ဝင်တွေကိုတင်တန်းပေးအကြံပေးခဲ့တာဖြစ်ပါတယ်။အာဖရိကတိုက်ထဲမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်ခန့်မှန်းခြေ 6,000 လောက်ထဲကအရေးအတွက်ရှော့ချဖို့အတွက်ပန်တဂွန်တာဝန်ရှိသူတွေကတုံ့တက်နေကြတာဖြစ်ပါတယ်ရှင
်။
ဗရုနေညာပိုင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျသိန်းနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါးတွေဆက်သွယ်မေးမြန်းချက်တွေဇက်တိုင်နာဆင်ကြရပါမယ်။တရုတ်ပြည်တွင်မှာ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်နှုန်းဆက်ပြီးတော့တိုးလာနေသလိုတရုတ်ဤနဲ့စီးပွားရေးအရာပတ်သက်မှုရှိတဲ့မြန်မာနိုင်ငံလိုဒေသတွင်းနိုင်ငံတွေရဲ့စီးပွားရေးကိုပါရိုက်ခတ်လာနေပါတယ်။မြန်မာခရီးသွားလုပ်ငန်းကျဆင်းလာနိုင်သလိုဆက်ဆက်လုပ်ငန်းတွေအပေါ်မှာလည်းတက်ရောက်နိုင်တဲ့အတွက်ဒီကိစ္စကိုသက်ဆိုင်ရာအစိုးရဌာနတွေပူးပေါင်းဖြေရှင်းနိုင်ဖို့လုပ်ငန်းရှင်တွေကအကြံပြုနေကြပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကာကွယ်ရေးအနေနဲ့မြန်မာနိုင်ငံကဖေဖော်ဝါရီတရက်ကစပြီးတရုတ်နိုင်ငံသားတွေကိုစရောက်ဗီဇာယာယီရန်နာလိုက်ပါတယ်။တရုတ်ပြည်သွားရဲ့လေကြောင်းခရီးစဉ်တွေကိုလည်းဖျက်သိမ်းထားပါတယ်။ဒီရောဂါနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအရေးပေါ်အခြေအနေထုတ်ပြန်ထားတာကြောင့်ဒေသတွင်းခရီးသွားလုပ်ငန်းလည်းကျဆင်းသွားပါတယ်။ဒီလိုအခြေအနေတိုင်းဆက်ပြီးသွားမယ်ဆိုရင်ခရီးသွားလုပ်ငန်းအတွက်အခြေအနေစိုးလာနိုင်တယ်လို့ဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးမောင်မောင်ကျော်ကပြောပါတယ
်။အခုလိုဖြစ်တဲ့အနေအထားကတော့ကြာမှာပဲဒီ။ဘလောက်ကြာသွားလဲပါလဲကျွန်တော်လည်းသက်ဆိုင်တဲ့ကုမ္ပဏီအသင်းတွေနဲ့အမေရများလာပါတော့လုပ်ပါမယ်။ဒါပြောတော့ဘလောက်ကြာမယ်ဆိုတော့ပြောလို့မရသေးပါဘူး။ဒါတမင်ဟိုတိုင်းလာရပြီးတူတူစက်တာဟိုစက်တာအားလုံးကြာမှာပြီပေါ့လေ
။ပြည်တွင်းကိုလာကြရဲ့တရုတ်ခီးသွားရေယာနှုံးပြေကျသွားသလိုအနောက်နိုင်ငံကခီးသွားရေလည်းတဖြည်းဖြည်းကျလာကြောင်းမြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအသင်းနိုင်ရကဦးတက်လွင်သူကပြောပါတယ်
။ဒီလိုဟိုအားကိုတဲ့ကားကုမ္ပဏီတွေစားတောက်ဆိုင်တွေဟိုဟိုတယ်တွေဆိုအကုန်လုံးကဟို 80% လောက်ကြီးသွားပြီလေ။အဲတော့ပြည်တွင်းရဲ့ကုမ္ပဏီတွေကအကုန်လုံးကဟိုလိုထိုင်သွားပြီ။အနောက်နိုင်ငံတွေခြိုင်တဲ့ market တွေကတော့ဟိုတချင်းကြီးတော့မပြိုသေးဘူးပေါ့။
ဟို cancellation တွေတော့ဝင်နေပြီကျွန်တော်တို့ခမားကတော့ 20 to 30% လောက်ပဲကျွန်တော်တို့ company နေနဲ့တော့ cancellation ရှိရတယ်နဲ့ရှိတော့ရှိနေသေးတယ်ပေါ့နော
်ပြည်တွင်းမှာအစိုးရရဲ့ယောဂါတာစီရေးအစီအစဉ်တွေစနစ်တကျလွတ်ဆောင်နေရနဲ့ကူးစက်သူမတွေ့ရသေးရကြောင်းလဲတချို့အနောက်နိုင်ငံသားတွေကသူတို့ရဲ့ခီးစဉ်တွေကိုဖျက်မပစ်ပဲလာနေကြတာတွေ့ရကြောင်းလဲပြောပါတယ်ဒါကြောင့်အခုလိုအခြေအနေမျိုးမှာခီးသွွားလုပ်ငန်းနဲ့ဆက်ဆက်တဲ့အစိုးရဌာနတွေပုဂ္ဂလိကအဖွဲ့အစည်းတွေအားလုံးစီမံလျက်ချပြီးပူးပေါင်းဆောင်ရွက်သင့်တယ်လို့ဦးတက်လွင်တို့ကပြောပါတယ်
။အခုရှိလာတဲ့လူတွေကိုလာရဲအောင်ဘယ်လိုလေးတွေစီမံထားပါလဲဆိုတာမျိုးချက်ချင်းပြန်ပြောရမယ်။ဒါမှမဟုတ်လည်းကျွန်တော်တို့ကဧည့်သည်တွေလာကြပါလိမ့်မယ်။ဟိုအခုလိုဆိုလူတွေကဒုက္ခရောက်လာတော့မယ်လေ။စီးပွားရေးကကျဆင်းလာတော့မယ်။ဒါတွေကိုဆေးဆိုးရတော့မယ်လေ။ဆိုတော့ကအဲအမျိုးတွေကိုတော့စီမံချက်တစ်ခုအနေနဲ့ပူပေါင်းဆောင်ရွက်သင့်ဖို့အချိန်ရောက်ပြီလို့ထင်တယ်
။တရုတ်ယူနန်ပြည်နယ်ရွှေလီကကြောက်ဈေးကွက်ကိုအခုထိပိတ်ထားလို့သူနဲ့ချိတ်ဆက်လောက်ကိုင်းနေရဲ့မန္တလေးကြောက်ဈေးကွက်လည်းပိတ်ထားရပါတယ်။ကြောက်ရောင်းဝယ်ပြင်တခြားကုန်ပစ္စည်းတွေအများပြားကူးတန်းရောင်းဝယ်နေရဲ့မူဆယ်နယ်ဆက်ကုန်သွယ်ရေးကလည်းယာနှုံးပြစ်ရပ်တန့်သွားကြောင်းမူဆယ်နန်းခမ်းနယ်ဆက်ကုန်သွယ်ရေးအသင်းကုန်သွယ်အသင်းဝင်ဦးမင်းသိန်းကပြောပါတယ်
။အခုတော့မထပ်ပြီးကြာမှာဆိုရင်တော့လိုက်ကြည့်ကြပါမို့ပုံမှန်လက်ပတ်နေတဲ့ကုန်သွယ်ရေးကန်တရား95ရက်တည်းမျိုးဇက်သွားပြီ။ဟာဝီလန်နေတယ်မခွင့်ပြုဘူးလား။ကျွန်တော်ဒီသိထားတယ်ကြောင်းနေပြီးသားတယ်။ကျွန်တော်သက်သက်ဝင်ပြီးသိထားတယ်24လောက်တော့ခွင့်နဲ့တော့ကြာတယ
်။အလုံတမလူဝင်မှုကြီးကြရေးနဲ့ပြည်သူအင်အားဝင်ကြီးဌာနအချက်အလက်ရဆိုရင်တရားဝင်ဗီဇာနဲ့ဝင်ရောက်လာတဲ့နိုင်ငံသားအရေးအတွက်ဟာ2019တစ်နှစ်လုံးမှာနှစ်သန်းနီးပါးရှိပါတယ်။ဒါက2018ထက်38ရာခိုင်နှုန်းတိုးလာတာပါ။ဒီစည်းရင်းနေထဲမှာတရုတ်နိုင်ငံသားအများဆုံးဖြစ်ပြီးခဏသိနှိပါလောက်ရှိပါတယ်ဒုတိယအများဆုံးကတော့ထိုင်းရလာရဲ့ဧည့်သည်ဖြစ်ပါတယ်တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ကူးစက်လာရဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခုဆိုရင်နိုင်ငံပေါင်း28နိုင်ငံကိုကူးစက်ခဲ့ပါတယ်တရုတ်နိုင်ငံမှာကူးစက်ခံရသူအများဆုံးဖြစ်ပြီးဖေဖော်ဝါရီ13ရက်မနက်ပိုင်းအထိလူပေါင်း6000ကျော်ကူးစက်ခံခဲ့ရပါတယ်သေဆုံးသူကတရုတ်နိုင်ငံမှာ1368ယောက်ရှိပြီးဟောင်ကောင်နဲ့ဖိလစ်ပိုင်မှာတယောက်စီသေဆုံးခဲ့ပါတယ်
ကိုစောထက်ပြပြခဲ့တာပါရှင်အခုတခါတော့ရခိုင်ပြည်နယ်တွင်းကစီရေးပြိပခတွေကြားမှာចောင်းသားလူငယ်တွေထိခိုက်လာနေတဲ့အခြေအနေကိုအလှည့်ပေးချင်ပါတယ်ဘူးသီးတော်မြို့နယ်ခမီချောင်းကျေးရွာစာတင်ချောင်းကိုဒီကနေ့မနက်ပိုင်းကလက်နက်ကြီးကြီးကြာရောက်ပောက်ကွဲခဲ့တာကြောင့်ចောင်းသားအယောက်20နီးပါးတန်ရာရသွားပါတယ်မနေ့ကလည်းဘူးသီးတော်မြို့နယ်ရေချမ်းပြင်ကျေးရွာကိုလက်နက်ကြီးကြီးကြာပြီး3ဦးသေဆုံး2ဦးတန်ရာရရှိခဲ့ပါတယ်ဘူးသီးတော်မြို့နယ်အတွင်းစီရေးပြိပက္ခတွေကြားမှာဒေသခံတွေထိခိုက်နစ်နာနေကြရတဲ့အခြေအနေတွေကိုတော့ VOA သတင်းတောက်ကိုတက်နိုင်ကမေးမြန်းတင်ပြထားပါရှင်
။ဗုဒ္ဓတော်မြို့နယ်ခမီချောင်းကျေးရွာစာတင်ကျောင်းကိုဒီကနေ့မနက်ပိုင်းကလက်နက်ကြီးကြီးရပောက်ကွေးခဲ့တာကြောင့်မူလတန်းကျောင်းသူကျောင်းသား19ဦးဒဏ်ရာရရှိခဲ့တယ်လို့ခမီချောင်းဒေသခံကိုကျော်တာခံကပြောပါတယ
်။ဒီကျွန်တော်တို့ရွာနဲ့ဒီအောက်တွန်ရွာရေးဒါပေါ့ဒီကျွန်တော်တို့ရွာနဲ့မိုင်ဝက်ကျွန်တော်ဖြစ်နေတယ်အဲ့ဒီမှာဒီမနေ့7နာရီလောက်ကစဖြစ်ပြီးတော့ဒီကျွန်တော်ရောဒီကြားရဟိုအလောဖြစ်နေတဲ့ဒီစီနိုင်ဝင်ကြတော့ပေါ့အဲ့ဒီအချိန်မှာဒီကျွန်တော်ရောရေးစာတင်ကြောင်းစာတင်ကြောင်းဒီ3ပုံ2ပုံဒီပဲဝင်ကြမှာပေါ့အဲ့ဒီမှာဒီလက်နေကြီးကြီးကြားပြီးတော့ကလေးတွေ3တန်း4တန်းအဲ့ဒီ3တန်း4တန်းစာတင်ခံရေးခံရစကြားရဒီကဒီကလေးတွေတန်ရရတော့တယောက်တော့စုရင်ရတယ်မိကလေးဟိုဟာမိကလေးငယ်တယောက်လို့စုရင်ရတယ်အချိန်ပြည့်တဲ့အချိန်ရှိတယ်သူကငါဟုတ်ကဲ့စီရင်တော့ပူပြီးပြီခုဒီကျွန်တော်တို့ရွာနားကဒီ96တရင်စီယုံမှာတဝဲလောက်ရှိနေတယ်ဒီလိုရှင်ဒီမျိုးနေဒီသူစီယုံပေါ့
ခမီချောင်းကြီးရွာဟာဘူးတီတောင်မျိုးရဲ့ရှေ့ဘက်9မိုင်ခန့်กว่าမှာရှိပြီးအဲ့ဒီကြီးရွာနဲ့မိုင်ဝဲခန့်ဝေးတဲ့ကပိုင်ချောင်းကြီးရွာမှာဒီကနေ့မနက်ပိုင်းကတိုက်ပွဲဖြစ်ပေါ်နေတယ်လို့လည်းဒေသခံတွေကပြောကြပါတယ်မနေ့ကလည်းဘူးတီတောင်မျိုးနဲ့ရေချမ်းပြင်ကြီးရွာအတွင်းကိုလက်နက်ကြီးကြေကြောက်ပောက်ကွေးခဲ့တာကြောင့်ဒေသခံ3ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တယ်လို့သေဆုံးသူတွေရဲ့မိသားစုဝင်2ဦးကပြောပါတယ
်နန္နာရီနတ်မီလနာပေမချာကောပါဒါရရကနယောပါဒီဆုံးကွာဆုံးရပါကျွန်တော်မိမပါကိုမိမနာကိုမဒီစာတယောမင်းရှိတယောလဲနေကြတာပါဘယ်လိုကြားလဲမသိပါဘုံကြီးပေါ့ဆိုကြားတာပါအေးအင်းမတမောစားရစီမပါမလေး
ပူရီတော်မြို့နေဖက်မှာတပ်မတော်ကနေမြေရှင်းလင်းရေးလုပ်ငန်းတွေဆောင်ရွက်နေတာကြောင့်အေအဖွဲ့နဲ့တိုက်ပွဲနေတိုင်းဒီပါဖြစ်နေတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနရုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်
အော်အဲ့ဘက်ကရွာတွေဘောလုံးကဟိုအေးအများရန်သွားလာပြီးတော့မှဟာလာလှုပ်ရှားနေတဲ့နေရာတွေပြီးလို့ရှင်လဲဟာလာအေးရအခုနောက်ပိုင်းမှာဒီကောင်လှုပ်လာတဲ့ဟာလာမြီးစနစ်တစ်ခုကနော်အေးရိတ်ခါတွေဘာတွေဆိုလို့ရှင်ကိုယ့်ဟာကိုယ်ပြန်မှန်းကောင်တွေမတဲတော့ဘူးနော်အဲ့နာဒီရွာတွေအဲ့နာရဟိုအဲ့နာတို့ခိုင်ရွာနေပါတယ်နော်ပြီးရင်ကလားရွာတို့အတင်းအာရမဘောနော်ငါတို့ဒီလိုသမင်းတို့ဘလောက်ရှိနော်ရေဘူးဘလောက်ပေး အဒီလိုနည်းနဲ့လုပ်နေတယ်ပြီးတော့ရှင်ထိန်တော်ဟောလာ3000ပြီ4000ပြီအဒီလိုဟာမျိုးတွေကောက်ပြီးတော့မှများဒီလိုနဲ့ပဲဟောလာအဲ့နာမှာသူတို့ကနော်သွားလာလုပ်ကားနေတဲ့အခါကျတော့ကျွန်တော်တို့ကကြာလာတဲ့အခါကျတော့ဒေသခံပြည်သူတွေဝင်လုံးဝင်ဖို့ဖြစ်တော့နော်ဒီဟာတွေလည်းကြားအောင်ဒေသခံတွေကလည်းဟောလာဒီလိုဝင်နေတွေ့တယ်ပြောတဲ့အခါမှာကျွန်တော်တို့ကလိုက်တော့နေပြီရှင်းတာအင်းဒီရှင်းတဲ့အတွက်ကြောင့်ဟောလာနေစဉ်ရက်သက်နီးပါးလောက်ပေါ့ဗျာတိုက်ပွဲတွေကတော့ဖြစ်ရ
တိုက်ပွဲတွေအတွင်းမှာတပ်မတော်ဖက်ကပါတော်တဲ့လက်နက် KN တွေနဲ့ AA ဖွဲ့ကပြန်လည်ပစ်ခတ်နေတာတွေရှိနေပြီးတပ်နဲ့ပြည်သူတွေကြမှာထင်အောင်ထင်မှားဖြစ်အောင် AA ဖွဲ့ကလှုပ်ဆောင်နေတာဖြစ်တယ်လို့လည်းဘုံမုံကြီးဝင်းစောဦးကပြောပါတယ
်အဓိကတော့ကျွန်တော်တို့ကပါသွားတဲ့ဘုံကြီးတွေပါတယ်အမေ7ဘုံကြီးအမေ8ဘုံကြီးအစရှိပြီပေါ့ဒီဘုံကြီးတွေပါခေါ်လာရှိတယ်ဒီဘုံကြီးတွေနဲ့ဟုတ်လားဒီကျွန်တော်တို့ပြန်ပြီးတော့ပြစ်တာလေအဲအဲ့လိုပြန်ပြစ်တာလေသူတို့တခိုင်ရွာတဲ့ဟိုခမရလည်းပြန်ပြစ်လို့ဒီဘုံကြီးကြလို့သိတာတခါမှကျွန်တော်မတွေ့ဘူးသေးဘူးနော်အေးကြာနေဟုတ်လားခမီးရွာတို့တော့ပင်ကလေးရွာလေးဆိုလို့ရှိရင်တမလို့ကပြစ်လိုက်တော့မှမှန်သွားပါပြီ။ဟောဒီမှာသူတို့ရဲ့ဟောဒီမှာစက်တီရှိပါတယ်။ဘုံကြီးတွေပါလို့ပြောကြ
။ဒီကနေ့မနက်ပိုင်းကဖြစ်ပေါ်ခဲ့တဲ့ဘူးဒီတောင်တိုက်ပွဲတွေမှာတမတော်ဘက်ကအကြဆုံးများတာကြောင့်တိုက်ပွဲနဲ့မဆိုင်တဲ့နေရာတွေကိုလက်နက်ကြီးတွေနဲ့လှမ်းပစ်နေတယ်လို့အေဖွဲ့ပြောခွင့်ရခိုင်တုခါကပြောပါတယ်
။အော်ဟုတ်ကဲ့ခင်ဗျာဒီနေ့မနက်9နာရီ15မိနစ်လောက်မှာဘူးဒီတောင်မြို့နယ်တမ်းပိုင်ချောင်းရွာရဲ့အရှင်းမြောက်ဘက်က1ကီလိုမီတာလောက်ပါမှာတိုက်ပွဲဖြစ်တာအဲ့ဒီမှာမြန်မာစစ်တပ်ကနေပြီးတော့ဟိုသူတို့ချောင်းကိုလေလေနဲ့ကူးချနေတဲ့အချိန်မှာဟိုတိုက်ပွဲဖြစ်တာအဲ့ဒါကြောင့်မလို့မြန်မာစစ်တပ်ကဒီနေ့တိုက်ပွဲမှာ25ဦးထဲမှနေချဆုံးတာရှိတယ်ဆိုတော့ဟိုအဲ့လိုမြန်မာစစ်တပ်ကအထူးကြိုက်ချဆုံးမှုတွေများတဲ့အတွက်ကြောင့်မလို့သူတို့ရဲ့ဒီစစ်တပ်က25ဌာနချုပ်ဗုဒ္ဓတော်ကနေပြီးတော့မှဟိုလက်နေကြီးတွေနဲ့နေပြီးတော့ဒီတိုက်ပွဲဟိုဖြစ်တဲ့နေရာရောမဖြစ်တဲ့နေရာရောအဲ့လိုမျိုးအကုန်လုံးဒီရန်တန်းစစ်ဆေးမှုတွေလုပ်နေတာရှိတယ်ဘူဒီတော်မျိုးနေဒီခမွေချောင်းရွာကိုဒီမြမစစ်တပ်ရဲ့လက်နေကြီးဟိုထိမှန်တာရှိတယ်အဲ့ဒီမှာဒီစာတင်ချောင်းကိုတိတ်တိတ်ထိတာလို့ဆိုတော့အဲ့ဒီမှာအကြောင်းသားလေးတွေအယောက်20ကျော်လောက်ကအရရှိသွားတာရှိတယ်
တိုက်ပွဲတွေကြောင့်ရခိုင်နောက်ပိုင်းကျေးရွာတချို့ကဒေသခံတွေဟာအိုးအိမ်ဆုံးခွာပြီးဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့တိုက်ပွဲတွင်အရသာတွေဆုံးတန်ရရတာတွေလည်းတနေ့ထက်တနေ့ပုံမှန်များပြားလာတာဖြစ်ပါတယ်လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာအင်တာနက်လိုင်းတွေလည်းဖြတ်တောက်ထားတယ်လို့တနေ့အေအေကြတိုက်ပွဲတွေဟာလည်းပြင်းထန်လို့နေပါတယ်တိုက်ပွဲတွင်အရသာတွေထိခိုက်ဒဏ်ရာရသေဆုံးတိုင်းမှာလည်းတပ်နဲ့အဖွဲ့တို့ဟာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွေးပြောဆိုနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုသက်နိုင်စုံစမ်းတင်ပြခဲ့တာပါရှင်အခုတခါတော့ထိုင်းမြန်မာနယ်စပ်ဒေသကကလေးများနဲ့အထိမ်မက်ပွဲကြောင်းနှာစင်ရပါမယ်ဒီကနေ့ထိုင်းမြန်မာနယ်စပ်ရွှေပြောင်းစာသင်ကျောင်းတွေမှာကလေးများနဲ့အထိမ်မက်ပွဲတွေကျင်းပကြပါတယ်ဘိုးကျောင်းဆောင်ရမွေးနေ့ကိုမြန်မာနိုင်ငံကလေးများနဲ့ဖြစ်သက်မှတ်ထားတာကြောင့် February 13ရက်နေ့တိုင်းမှာကလေးများနဲ့အထိမ်မက်ပျော်ပွဲရှင်ပွဲတွေပညာရေးကျွမ်းဆောင်ရပြိုင်ပွဲတွေနဲ့အားကစားပွဲတွေကျင်းပပေးလို့ရှိတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မှာရှင်းပြောင်းစာတင်ကြောင်းပေါင်း80နီးပါးရှိပြီးကျောင်းသားကျောင်းသူပေါင်း1000ကျော်စာတင်ကြားနေကြတာပါမြန်မာနိုင်ငံကလေးများလေးကိုတော့ရှင်းပြောင်းစာတင်ကြောင်းအတော်များများမှာပုံစံမျိုးစုံနဲ့ကျင်းပခဲ့ကြောင်းကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ရှင်းပြောင်းဆရာဆရာမများအစည်းအဝေးဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကအခုလိုပြောပြပါဗျ။
ဘုကျောင်းဆံမွေးနေ့အချိန်မှနဲ့မြန်မာနိုင်ငံကလေးများနေ့ဒီရွှေပြောင်းဒေသမှာလှုပ်ဖြစ်တာပါ။အတိအကျတော့ကလေးတွေကရွှေပြောင်းကလေးတွေကမြန်မာပြည်ကလာတယ်။တနေ့လဲခုထာနေကိုပြန်မယ်ဆိုတော့ကိုယ်တိုင်းပြည်ရဲ့အာဇာနည်သူရဲကောင်းလက်ရှိလွတ်ရေးခခင်လက်ဖြစ်တဲ့ဘုကျောင်းဆံအကြောင်းကိုဖြစ်တဲ့တဝင်းသိပြီးတော့ဘုကျောင်းရဲ့စိတ်သက်ကြီးဘုကျောင်းအကြောင်းနေပေါ့နော်တည်တည်သိအောင်လို့ဒီမျိုးဆက်တွေကိုလက်ဆင့်ကျန်တဲ့အနေနဲ့ဒီအကြစားပွဲလေးကိုနှစ်စဉ်နှစ်တိုင်းကျင်းပခြင်းဖြစ်ပါတယ
်မြန်မာနိုင်ငံသားရွှေပြောင်းကလေးငယ်တွေတက်ဖွင့်ထားတဲ့စာတင်ကြောင်းများဖြစ်တာကြောင့်မြန်မာနိုင်ငံရဲ့တင်ရွညွန့်နှံအတိုင်းစာတင်ကြားပေးနေကြတာဖြစ်ပါတယ်မြန်မာနိုင်ငံကလေးများနေ့အထိမ်းအမှတ်ဖြစ်မူလာတန်းအလဲတန်းအထက်တန်းလိုက်အထိမ်းအမှတ်ပွဲလေးတွေကိုလုပ်ခဲ့တဲ့အကြောင်းအခုလိုပြောပြပါတယ
်လုပ်ကြတဲ့ activity ကတော့အကြစားပင်မအကြစားဒုတိယကကဗျာကဗျာပေါ့တော့ဘိုးကျုပ်ရဲ့ကဗျာတွေဘိုးကျုပ်ရဲ့အထုပ်ပတိတွေကိုပြောကြတာပေါ့ကဗျာရွတ်ပွဲဟုတ်ကဲ့အထက်တန်းနေဆိုစာရေးစာကုန်းရှိမယ်အလဲတန်းနေဆိုရင်ဘိုးကျုပ်ရဲ့သမိုင်းကြောင်းတွေပြန်ပြန်ပြီးတော့ရှင်းပြအပေါ်တော့ငွေတွေကိုလက်ဆင့်ကန်ဆင်းကြတဲ့ဖွဲ့
ထိုင်းမြန်မာနယ်စပ်မှာရှစ်ပြောင်းစာတင်ကျောင်းပေါင်း80နီးပါးရှိပါတယ်ဒီစာတင်ကျောင်းတွေမှာကျောင်းသားပေါင်း13,000လောက်စာတင်ကြားနေကြတာဖြစ်ပြီးအထက်တန်းအောင်တဲ့သူတွေကတော့မြန်မာပြည်ကတက္ကသိုလ်တွေမှာဆက်လက်ပညာသင်ကြားခဲ့ကြပါတယ်ဒီနေ့မြန်မာပြည်ကိုပြန်ကြမဲ့လူငယ်ကျောင်းသားတွေဖြစ်တာကြောင့်ရှစ်ပြောင်းစာတင်ကျောင်းတွေမှာမြန်မာပြည်ရဲ့အထိမ်းအမှတ်ပွဲလေးတွေကိုနှစ်စဉ်ကျင်းပခဲ့ကြတာဟာဆယ်စုနှစ်တခုကျော်ရှိပြီဖြစ်ပါတယ်ရှင်
မဲအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်မြန်မာပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရန်နာပြစီအခုတခါနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးမှာပါရှင် အမေရိကန်ပြည်ထောင်စုမှာလက်ရှိမျိုးတုံးလူနီအင်းဆက်မျိုးစိတ်ပေါင်း48မျိုးရှိပါတယ်။ဒီအခြေအနေတွေဟာပြီးခဲ့တဲ့10စုနှစ်အတွင်း20ရာခိုင်နှုန်းအထိကျဆင်းသွားတဲ့ကမ္ဘာလိပ်ပြာကောင်းအရေးအတွက်တော့စိုးရိမ်စရာအခြေအနေပါ။ကမ္ဘာအရှာပါဆုံးလိပ်ပြာကလေးတွေတဘာဝတိုင်းကျဆင်းနေတဲ့မစ်ချီဂန်ပြည်နယ်ဘန်တန်ဟာဗာရက်ကအာရက်နေချာစင်တာကိုတွားရောက်လေ့လာခဲ့တဲ့အရိကာဆယ်လက်စတီရဲ့လိပ်ပြာမွေးမြူရေးအကြောင်းသတင်းပေးပို့ချက်ကိုနှမ်းလောင်ကပြောပြထားပါတယ်ရှင်
။တဘာဝပတ်ဝန်းကျင်ထိမ့်သိမ်းစောင့်ရှောက်ရင်းနဲ့အသိပညာပေးလုပ်ငန်းတွေပါလုပ်ကိုင်နေတဲ့ဆရက်နေချာစင်တာရဲ့ညွှန်ကြားရေးမှူးနေ့တ်ဖူလာကသူ့ရဲ့တနေ့တာလုပ်ငန်းကိုအခုလိုစတင်ပါတယ်
။ This morning we're going to head off down into the wetlands.
စိတ်မီတော့ရှိတဲ့ဘက်ကိုကျွန်တော်တို့ဒီကနေ့မနေ့သွားကြမှာပါ။အတိအကျပြောရရင်တော့Prairie Fern လို့ခေါ်တဲ့ဒီတမူထူးခြားတဲ့စိတ်မြေတော့ကိုသွားမှာပါ
ဒီလိုရာသီမျိုးရောက်ရင်လိပ်ပြာတွေကို Nate Fuller တယောက်ရေးတွက်နေတာတစ်ခါတည်းရန်တွေ့ရတတ်ပါတယ်မျိုးတုံးလူနီဖြစ်နေတဲ့ Michelle Seder လိပ်ပြာမျိုးစိတ်ကလေးတွေထိမ့်သိမ့်နိုင်ဖို့ဆိုရင်တော့သူတို့အကောင်ရင်ဘယ်လောက်ရှိသလဲဆိုတာသိဖို့လိုပါတယ
် they're very particular in the kind of
လိပ်ပြာမျိုးစိတ်လေးတွေနေထိုင်ကျဆားနိုင်တဲ့နေရာကတိကျရှိပါတယ်ဒါကြောင့်လဲဒီလိပ်ပြာမျိုးလေးတွေကတိတ်ရှားပါပြီးတော့ရေအေးသွေးကောင်းမကောင်းဆိုတာသူတို့ကိုကြည့်ပြီးတော့ခံမနိုင်ပါတယ
်ဒီကနေ့မှာတော့ Serret Nature Center အတွက်လိပ်ပြာအကောင်ရင်စီးရင်တွေပြုစုနိုင်ဖို့ Cedar လိပ်ပြာမျိုးစိတ်ကျွမ်းကျင်ပညာရှင် Ashley Goldwick ကလိပ်ပြာကလေးတွေကိုကူညီရေးတွက်ပေးပါတယ်ဇီဝဗေဒပညာရှင် Ashley ကသူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ်
When I first started working on the butterfly in 2013
လိပ်ပြာကလေးတွေနဲ့ဒီမှာစပြီးတော့လုပ်ကင်ခဲ့တဲ့2013ခုနှစ်တုန်းကတော့ဆက်ပြာလိပ်ပြာကောင်ရေ18ကောင်ရှိပေမဲ့2019ခုနှစ်မှာ10ကောင်ပဲကျန်မာတော့တယ်။တကောင်နှစ်ကောင်လောက်ဆင်းကွာတာမျိုးတော့ရှိနေပါတယ
်။အညိုရောင်တောင်ပံပေါ်ကအနက်ရောင်အဝိုင်းဆက်ကလေးတွေမှာရွှေရောင်အနာကုတ်ကွင်းကလေးတွေပါတဲ့အရင်အတွက်သိမြများဆဆမကျန်တော့တဲ့စေတာလိပ်ပြာလေးတွေလက်ရှာတာတိတ်တော့မလွယ်ပါဘူး။မျိုးရုံပြောက်ွယ်လူနေစင်းထဲမှာ Michelle Seder လိပ်ပြာမျိုးစိတ်ကို1960ခုနှစ်မှာထည့်သွင်းခဲ့တာပါစိတ်မြေတော်တွေနှဲပါလာတဲ့အချက်ကလည်းဒီလိပ်ပြာကောင်းရင်ကြာဆင်းလာစေတဲ့အချက်တစ်ခုဖြစ်တယ်လို့ကနဦးယူဆခဲ့ကြပါတယ
် It's not just habitat availability it's groundwater and
ကျွန်တော်တို့ဆန်းသက်တွေ့ရှိထားတဲ့အချက်လည်းရဆိုရင်ဒီကစိတ်မြေတော်ကိုဝင်လာတဲ့ရေအချိုးအစနဲ့ရေအေးသွေးကလည်းလိပ်ပြာကလေးတွေအတွက်စိန်ခေါ်မှုတစ်ခုဖြစ်ရှိနေတာကိုတွေ့ရပါတယ်အခုထိတော့သူတို့ဘာကြောင့်မျိုးတုံးပြောက်ွယ်လာနေလဲဆိုတာအတိအကျမသိရသေးပါဘူ
းအကြောင်းအရာပေါင်းစုံကြောင့်လိပ်ပြာတွေမျိုးတုံးလာတာဖြစ်နိုင်တယ်လို့ရေရဲ့အရေးအသွေးကြောင့်လည်းဖြစ်နိုင်ခြင်းရှိပါတယ်စိတ်မြေတော်တွေဟာအမေရိကန်အနောက်လယ်ပိုင်းဒေသကမြစ်ချောင်းတွေရဲ့မြစ်ဖြားချောင်းဖြားမှာရှိတာပါလိပ်ပြာတွေမျိုးတုံးလာရတဲ့အကြောင်းရင်းကိုအဖြေရှာနိုင်ဖို့တယ်လီဒိုဇူးမှာလွန်ခဲ့တဲ့၄နှစ်လောက်ကစေတာလိပ်ပြာမျိုးပွားရေးအစီအစဉ်ကိုစတင်ခဲ့တာပါညွန်ကြားရေးမှူးဒေါက်တာရန်ဝတ်စ်ကအစီအစဉ်အောင်မြင်မှုရှိကြောင်းအခုလိုရှင်းပြပါရစ
ေ။ So we're starting a captive colony. We'll occasionally collect them to add new genetics to the captive.
ဒီနေရာမှာထိန်းသိမ်းထားတဲ့မျိုးစိတ်ကလေးတွေတိုးပွားလာအောင်လိပ်ပြာကလေးတွေကိုတစ်ခါတလေဖမ်းပြီးမျိုးရိုးဗီဇာထည့်ပေးတာရှိပါတယ်။လိပ်ပြာကောင်းရင်တော်တော်များများတိုးလာအောင်လည်းလုပ်နိုင်ခဲ့ပါတယ်။ဆက်ပြီးမျိုးပွားနိုင်အောင်လှောင်ထားတဲ့လိပ်ပြာကလေးတွေကလွဲရင်ကြံလိပ်ပြာတွေအားလုံးကိုတော်ရဲပြန်လှုပ်ပေးပါရစေ။
လိပ်ပြာဖြစ်လာမဲ့ပိုးဖလံကလေးတွေကိုအပူချိန်ထိန်းညှိထားတဲ့အထူးခန္ဓာမှာစောင်းတွင်တွင်လုံးထိန်းသိမ်းထားတာပါ။ဒါကြောင့်လဲ Michelle Seder လိပ်ပြာလေးတွေ 4.4 ဒီဂရီစင်တီဂရိတ်အောက်ရောက်ရင်အသက်ရှင်မမလွယ်ဘူးဆိုတာကိုလည်းတွေ့ရှိခဲ့ပါတယ်။ဒီအပူချိန်တိုင်းဆိုရင်တော့ fan စိတ်မြင်တော်ရဲကရေတွေအေးခဲသွားပြီးလိပ်ပြာကလေးတွေလည်းတည်ဆုံကုန်ပါတယ်။ဒီအချက်ကိုတွေ့ရှိလိုက်ပြီးတဲ့နောက်ပိုင်းတိနဲ့နွေရတဲ့မှာတော့လိပ်ပြာဥပေါင်း1300ကိုမွေးထုတ်ပေးနိုင်ခဲ့ပါတယ်။ဒီတိုးတက်မှုတွေကြောင့်အနာဂတ်မှာလိပ်ပြာကောင်းရေပြန်ပြီးတော့တိုးပွားလာနိုင်ပါတယ်။အားလုံးအဆင်ပြေမယ်ဆိုရင်တော့ Michelle Seder လိပ်ပြာကလေးတွေကိုမြို့တုံးလူနေစင်ကနေပယ်ပြတ်နိုင်မှာဖြစ်ပါတယ်ရှင်
။နားလောင်ပြောပြသွားတာပါရှင်။ကျမတို့ VOA ကိုစာရေးသားဆက်သွယ်လို့ရတယ်။တည်သချင်းတွေတောင်းယူလို့ရတယ်ဆိုရင်ကျမတို့ရဲ့စာရိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ် 885 ဖြစ်ပြီး855ဖြစ်ပြီး email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ telephone number 1-239-382-5554ကိုလည်းတိုက်ရိုက်ဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ23ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေပြီးတော့နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုအရင်ဆုံးနားဆင်ရဖို့ရှိပြီးကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်မှာအရေးပြည့်ရင်ရလာမယ့်နောက်ဆက်တွဲဆိုးကျိုးတွေအကြောင်း
မှညာမိုင်းဆိုင်ရာတွေထိခိုက်တာတို့ဟလာကောင်းကောင်းမတွေးနိုင်တော့ဘူးအာယုံထိခိုက်မှုတွေကျလာတယ်အဲ့ဒါပြင်စိုးရိမ်စိတ်တွေများလာတာတို့စိတ်သက်ကျလာတာတို့
စိတ်ကျမ်းမာရေးအထူးကဒေါက်တာညံဝင်းကျော်ရဲ့ပြောပြချက်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်နောက်ပိုင်းမှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အခုရင်ဆုံးဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်အာဆီယံ၈နိုင်ငံမှာကြောက်မိသွေးသုံးလျှက်စစ်တပ်အားသုံးဆွဲမှုပုံမှုများပြားလာသလိုလေထုတန့်စင်ရေးစနစ်သုံးဆွဲမှုကလည်းများလာတဲ့အကြောင်းဥအောင်ခင်ရေးသားပြီးတော့ကိုညာဝင်းအောင်နဲ့တူတင်ပြပေးထားပါရရှင်
ကျောင်းမီးရွေးသုံးရင်လျှက်စစ်တပ်အားကိုဈေးတက်တက်တာကနဲ့ရောင်းနိုင်တဲ့အတွက်စီးပွားရေးတွက်ချီခိုက်ပါလေ။ဒါပေမဲ့ကျောင်းမီးသွေးကထွက်တဲ့အစိတ်တောက်အမုံမွားဟာလေထုကိုညင်ညာစီတာကြောင့်ပြည်သူလူထုကကန့်ကွက်ဆန္ဒပြကြပါလေ။ဒါကြောင့်မလို့ကျောင်းမီးသွေးသုံးရင်သဘာဝပတ်ဝန်းကျင်ကိုကာကွယ်တဲ့အသက်ပညာကိုလည်းတက်ကြွမှုလူတွေလို့ဂျကာတာအခြေစိုက်အာဆီယံစီးပွားရေးသုတေသနဌာနရဲ့133မြန်နာစာရမှာပေါ်ပြပါတယ်ဂျပန်ပညာရှင်ကေအီရှီမိုဂိုရူနဲ့အီချီရိုကူတာနီတို့ကတီးဖြတ်ပြီးလွန်ခဲ့တဲ့အောက်တိုဘာလကထုတ်ဝေတဲ့ Social Benefit of Clean Coal Technology စာရမ်းဖြစ်ပါတယ်ကျောင်းဝင်းတွေသုံးမှုကြောင့်သဘာဝပတ်ဝန်းကျင်နဲ့ပြည်သူပြည်သားတွေအန္တရာယ်မဖြစ်ဖို့အလွန်အရေးကြီးပါတယ်ကျောင်းဝင်းတွေအန္တရာယ်ကိုကာကွယ်တဲ့လေထုသတ်ဆင်ရေးစနစ် Air Quality Control System ဆိုတာကိုတီထွင်ထားတယ်လို့ဆိုပါတယ်ဒီစနစ်ကိုသုံးရင်အရင်အနည်းပုံမှန်စိုက်ထုတ်ရမှာဖြစ်ပြီးနဲ့ရေရှည်မှာအကျိုးခံစားရမှာဖြစ်ပါတယ်စင်ကာပူနဲ့ဘရူနိုင်းကလွဲပြီးကျန်းအာဆီယံ၈နိုင်ငံမှာကျောင်းမီးသွေးသုံးဓာတ်အားကိုသုံးကြပါတယ်ဒါပေမဲ့လေထုသတ်ဆင်ရေးစနစ်ကိုတော့သုံးသူရှိတယ်လို့မသုံးသူလည်းရှိနေတာတွေ့ရပါတယ်
လက်စစ်တာအားကိုဈေးတက်တက်တာနဲ့သုံးဆွဲနိုင်ဖို့ကြောင်မီးသွေးကိုသုံးကြပါလေ။ကမ္ဘောဒီးယား၊လာအို၊ထိုင်း၊ဗီယက်နမ်၊ဖိလစ်ပိုင်၊မလေးရှားနဲ့အင်ဒိုနီးရှားမှာကြောင်မီးသွေးသုံးဓာတ်အားပေးစက်ရုံတွေရှိပါလေ။1990ကနေ2020အထိအနှစ်30အတွင်းအာဆီယံ9နိုင်ငံရဲ့ကြောင်မီးသွေးသုံးဓာတ်အားပေးပမာဏဟာ3ဆလောက်တိုးပွားလာပါလေ။အာဆီယံအုပ်စုမှာကြောင်မီးသွေးဓာတ်အားအသုံးအနည်းဆုံးဟာမြန်မာနိုင်ငံဖြစ်ပါလေ။အာဆီယံ9နိုင်ငံမှာ1990မတိုင်ခင်ကတည်ဆောက်ခဲ့တဲ့ကြောင်မီးသွေးဓာတ်အားမီဂါဝတ်4100ကျော်ရှိပြီး1990နောက်ပိုင်းမှာတည်ဆောက်တဲ့ဓာတ်အားကမီဂါဝတ်6000နီးပါးရှိပါတယ်။အဲ့ဒီတည်းကကမ္ဘောဒီးယားနဲ့လာအိုမှာလေထုတန့်စင်ရေးစနစ်အနည်းချင်းရှိပြီးမြန်မာနိုင်ငံမှာလုံးဝကင်းမဲ့နေတာတွေ့ရပါတယ
်။မလေးရှား၊အင်ဒိုနီးရှား၊ဗီယက်နမ်နဲ့လာအိုနိုင်ငံကမီဂါဝတ်600ကျော်ရှိတယ်ကျောင်းမီးသွေးသုံးဓာတ်အားပေးစက်ရုံကြီးတွေမှာလေထုသတ်ဆင်ရေးစနစ်ကိုမသုံးတဲ့စက်ရုံတွေရှိပါတယ်။ဒါပေမဲ့ဖိလစ်ပိုင်နဲ့ထိုင်းနိုင်ငံမှာတော့ကျောင်းမီးသွေးသုံးဓာတ်အားစက်ရုံကြီးအားလုံးမှာလေထုသတ်ဆင်ရေးစနစ်ကိုတတ်ဆင်ထားတာတွေ့ရပါတယ်။ထိုင်းနိုင်ငံကကျောင်းမီးသွေးဓာတ်အား90ရာခိုင်နှုန်းဟာလေထုသတ်ဆင်ရေးစနစ်ကိုအသုံးပြုပါတယ်။ထိုင်းနိုင်ငံမှာကျောင်းမီးသွေးသုံးဓာတ်အားမီဂါဝတ်ပေါင်း4600ကျော်ရှိတဲ့အနေနဲ့မီဂါဝတ်450မှာသာအမုံအမွှားနဲ့နိုက်ထရိုဂျင်အောက်ဆိုက်ကင်းစင်ရေးစနစ်မသုံးတာကိုတွေ့ရပါတယ်။အင်ဒိုနီးရှားနဲ့ဗီယက်နမ်မှာလည်းအမုံအမွှားနဲ့ကန့်တတ်နေပါရေးကိုသာအဓိကထားပြီးနိုက်ထရိုဂျင်အောက်ဆိုက်ကင်းစင်ရေးဘက်မှာအားနည်းနေတာတွေ့ရပါတယ်
။ လေထုတန့်စင်ရေးစနစ်ကိုထိထိရရောက်စီမံကူကဲပြီးအကောင့်ထဲပေါ်နိုင်မှသာလေကောင်းလေတန့်ရပါလိမ့်မယ်။ပြဋ္ဌာန်းထားတဲ့ဥပဒေစည်းမျဉ်းတွေကိုဖောက်ဖျက်ရင်အရေးယူဖို့ဘ ਹੁ အစိုးရတာဝန်ယူရမယ်လို့မြန်မာနဲ့ထိုင်းမလေးရှားကဆိုပါတယ်။အင်ဒိုနီးရှား၊ကမ္ဘောဒီးယားနဲ့လာအိုတို့မှာတော့ဘ ਹੁ အစိုးရမှာရောဒေသန္တရအစိုးရမှာရောအရေးယူပိုင်ခွင့်ရှိပါတယ်။ကမ္ဘောဒီးယား၊လာအိုနဲ့မြန်မာမှာကြောင်မီးသွေးလျှက်စစ်ဆက်ရုံကိုဒေသန္တရအစိုးရကစောင့်ကြည့်ရပါတယ်။မြန်မာလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကလေထုညင်ညမ်းမှုအခြေအနေကိုတောင်းယူကြည့်ရှုခွင့်ရှိပါတယ်။လေထုဆိုင်ရာသတင်းအချက်အလက်တွေကိုကွန်မြူနီကွန်ပျူတာမှသာတူလောင်ထားရပါတယ
်လေတို့တန့်စင်ရေးစနစ်တက်စင်တဲ့အတွက်အရင်ကြီးပုံများလာသလိုလျှက်စစ်တအားကကို10ရာခိုင်နှုန်းက20ရာခိုင်နှုန်းအထိတိုးမြင့်နိုင်မယ်ဆိုရင်တွက်ချီကြိုက်မယ်လို့ယူဆပါတယ်ဒါကြောင့်ကြောင်မီးတအားသုံးအာဆီယံနိုင်ငံတွေမှာလေတို့တန့်စင်ရေးစနစ်သုံးမှုကြောင့်မီတာကတက်သွားပါတယ်စတင်သုံးဆွဲတဲ့ပထမ10နှစ်ကာလမှာမီတာကထိုးတက်သွားပြီးဒုတိယစနစ်ကာလမှာကျဆင်းသွားတာတွေ့ရပါသေး။လေထုတန့်စင်ရေးစနစ်တက်စင်တဲ့ဈေးစကားမတူကြပါဘူး။ဥပမာထိုင်းနိုင်ငံမှာနှစ်စဉ်ဒေါ်လာတန်း200လောက်ကုန်ကြပြီးမြန်မာနိုင်ငံမှာတော့ဒေါ်လာတန်း600ကျော်နှစ်စဉ်ကုန်ကြနေပါသေး။ဒါပေမဲ့အာဆီယံပြည်ထောင်စုဌာနရဲ့လေ့လာကြည့်ရလေထုတန့်စင်ရေးစနစ်ကိုသုံးတဲ့အတွက်ရရှိလာတဲ့အကျိုးအမြတ်ဟာကုန်ကျစရိတ်တွေအများကြီးပါတယ်လို့ဆိုပါသေး။တကယ်တော့ပဝန်ကျင်တန်ရှင်းမှုနဲ့တန်ဖိုးကိုဒေါ်လာနဲ့တိုင်းတာလို့ရတာမဟုတ်ပါဘူး။ကျောင်းမင်းသွေးအမားစားကိုတုံးပြီးလေထုတက်စင်ရေးစင်နဲ့အများဆုံးတက်စင်ထားတဲ့ထိုင်းနိုင်ငံဟာမြန်မာအတွက်စံနမူနာတစ်ခုဖြစ်လိမ့်မယ်လို့ညွှန်လဲရပါတယ်ခင်ဗျာ
။ဟောင်းကရင်မြန်မာရေးသုံးသက်ချက်ကိုခုလိုကြာသာပြီးနေညမှာအသစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုမနေ့ဖန်တောက်ကြနေမနေ့မှာနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးနားဆင်ရမယ့်ကျမ်းမာရေးကန္တာမှာတော့အိပ်ပြက်ချင်းရဲ့စိုးကျိုးတွေအကြောင်းကိုတင်ပြပေးထားပါတယ်။အိပ်ရေးပြက်လာရင်ပင်ပန်းနွမ်းနေပြီးအလုတ်ကောင်းကောင်းမလုပ်နိုင်တာနဲ့ဆုံးဖြတ်ချက်မှားယွင်းတာနောက်ကျတာတွေဖြစ်လာပြီးအောင်မြင်တဲ့ဘဝကိုပိုင်ဆိုင်နိုင်မှာမဟုတ်ပါဘူး။အိပ်ချိန်မလုံလောက်ရင်အိပ်ရင်းမဝရင်ဘလို့စိုးကျိုးတွေခံစားရနိုင်လဲဆိုတာနဲ့နှစ်နှစ်ချိုက်ချိုက်အိပ်ပျော်နေလားအိပ်မပျော်နေဘူးလားဆိုတာကိုဘလို့သတ်မှတ်သိရှိနိုင်ပါသလဲ။စိတ်ကျန်းမာရေးအထူးကဒေါက်တာညာဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคစိတ်ကျန်းမာရေးအထူးဆရာဝန်ကြီးဗမခဒေါက်တာညာဝင်းကျော်ခင်ဗျာကျွန်တော်တို့ဒီအိပ်ဆက်ခြင်းကြောင့်ဟိုးပြီးတဲ့တစ်ခေါက်ကပြောခဲ့တဲ့နေရာမှာဒီအိပ်ဆက်ခြင်းရဲ့ကောင်းကျိုးတွေကိုအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်တော့ဆရာရေဒီအိပ်ရေးဖြစ်ခြင်းရဲ့ဆိုးကျိုးတွေအကြောင်းကိုဆက်ပြောမှာဖြစ်တဲ့အတွက်ဒီအရေးဖြစ်တာကြောင့်ဘလို့ဆိုးကျိုးတွေဖြစ်နိုင်တာကိုရေဘူးရလေးစပြီးတော့ရှင်းပြပေးပါလားဆရာ
ကျွန်တော်တို့ကညတညတာမှာလာအကောင်းဆုံးမအိပ်လိုက်ဘူးဆိုလို့ချင်းနောက်တနည်းမှာပင်မန်းနွမ်းနေပြီးတော့ကျတော့လုံးမလုံးနိုင်သတ်ပြင်းဖြစ်တတ်တယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီအိပ်ဆက်ခြင်းရဲ့ဟိုအကျိုးတွေကိုကျွန်တော်တို့ပြောခဲ့တုန်းကလည်းဒီအိပ်ဆက်ခြင်းဖြစ်စဉ်လေးနဲ့နှိုင်းယှဉ်ပြီးရှင်းပြခဲ့တဲ့ခါကျတော့အခုဒီအရေးဖြစ်ခြင်းရဲ့ဆိုးကျိုးတွေကိုလည်းဆရာကြီးဒီအိပ်ဆက်ခြင်းဖြစ်စဉ်ဖြစ်တဲ့ဒီမျက်လုံးအမြန်မလှုပ်တဲ့ဒီ non iem ပေါ့နော်အဲဒီကာလာနဲ့တော့မျက်လုံးအမြန်လှုပ်တဲ့ iem ကာလာကြာချိန်တွေနဲ့ရှင်းပြီးတော့ရှင်းပြပါပါလားဆရာကြီ
း non iem ဒီကတညရာရဲ့85ရာခိုင်နှုန်းလောက်အချိန်ယူတတ်ပြီးတော့အဲဒီတစ်ခု iem ဒီကတော့တညရာရဲ့၄ဘုံတစ်ဘုံ25ရာခိုင်နှုန်းလောက်ချိန်ယူပါတယ်အပထမသွားသွားပြောတဲ့ဟာမိနစ်90လောက်ကောင်းကောင်းကြီးအိပ်ပြီးတဲ့နောက်မိနစ်90လောက်ကြာလို့ရှိရင် iem ဒီတစ်ခါရရပြီးနောက်မိနစ်90တခါ RM fleet ရပါတယ်အဲအိတ်စစ်တာရဲ့ညောက်ပဲနက်နက်နက်နက်ညနက်လာတာနဲ့အမျှ RM fleet ကအဲနည်းနည်းပိုးပြီးတော့အချိန်ကြာကြာလာတာကိုတွေ့ရပါတယ်လူတွေကအိတ်လိုက်နိုးလိုက်အိတ်လိုက်နိုးလိုက်အဲ့လိုဖြစ်ပေမဲ့လို့အဲနိုးနေတာကိုဂျားတက်မှချက်ပြတ်ပြီးတော့နိုးနေတာဘယ်သူမှသတိမထားမိဘူးသတိထားမိလို့ရှိရင်လည်းနောက်နေမှာအေးယူရမှာမဟုတ်ဘူးအဲအဲ့လိုသတိထားမိတဲ့လူတွေကဘယ်လိုလူလဲဆိုတော့လာပါဝင်ညီမဆူညာနေတယ်စိုးရင်စိတ်တွေရှိနေတယ်ဖိတက်ကြရတယ်ဖြစ်နေတယ်စသဖြင့်ရှိတဲ့သူတွေဆိုလို့ချင်းသွားပြီးတော့သတိထားမိနေတတ်ပါလေပုံမှန်အတိုင်းဆိုရင်တော့အဲ့လိုအိတ်လိုက်နိုးလိုက်ဖြစ်တာတွေကိုအဲကျွန်တော်တို့ကမနဲ့နိုးရတယ်မှမမှတ်မိရ
ဟုတ်ကဲ့ဆရာအဲ့တော့ဒီနောက်တစ်ခုကအိတ်ဆက်ခြင်းရဲ့အကျိုးကိုကျွန်တော်တို့ပြောတော့ကအိတ်ဆက်ခြင်းကြောင့်ဒီစားဖို့တောက်ဖို့ပုံမှန်ဖြစ်အောင်ထိန်းပြီးတဲ့ဟော်မုန်းတွေထွက်တယ်ဆိုတော့အခုလိုအရေးပြတ်တဲ့အခါကြာလို့ရှင်ရောဒီအခြေအနေကဘယ်လိုဖြစ်သွားမလဲဆရာ
အဲ့တော့အိတ်ဆက်တဲ့အတွက်သောသောပြောတဲ့ အဲဒီအစားတောက်ပြီးစားခြင်းတောက်ခြင်းနာနဲ့ဝတာပေါ့လေနော်စားစားကောင်းတာနဲ့စားလောင်မှုတိတ်တာနဲ့စားတာနဲ့မစားတာဘူးဖြစ်အောင်ဘယ်လန့်ချအောင်လုပ်ပြီးတဲ့ဖော်မုံဂရီလင်တို့လက်ပြင်တို့ဆိုတာရဲ့ပမာဏလေးကိုလည်းသူကထိမ့်ညိပေးတယ်လက်ပြင်ကတော့အစားဝရတယ်ဆိုရင်ဝမှန်းသိအောင်ဘုံတော့ကိုအကြောင်းကြားပေးတဲ့ဖော်မုံဖြစ်ပြီးတော့ဂရီလင်ကတော့မဝသေးဘူးစားတယ်ဆိုပြီးတော့အနေထားမျိုးကိုအုံနောက်ကိုသိအောင်ပြောကြပေးတဲ့တတိပေးတဲ့ဟော်မုန်းပေါ့လေအဲ့တော့ဒါတွေကလည်းခါရာနဲ့မစားတာဟူပုံမှန်ဖြစ်အောင်ထိညိပေးမှကျွန်တော်တို့ရဲ့ခန္ဓာကိုယ်ကသူ့အတူစားတဲ့ပမာဏစားပြီးတော့ကြတော့ဖြစ်တင်တာတွေဖြစ်ရမှာပေါ့အဲ့တော့တကယ်လို့ကျွန်တော်တို့ကအေးရင်းမဝဘူးအေးရင်းပြက်တယ်အေးရင်းပြက်တာတွေညာလာပြီဆိုရင်အဲ့ဒီဟော်မုန်းတွေကမောက်ကမဖြစ်ပြီးတော့ကြတော့အများကြီးစားလာပြီးတော့ဝလာတာဝလွန်တာတွေအများကြီးဖြစ်တတ်ပါတယ်ကျွန်တော်တို့တွေကဘဝရဲ့ဘဝတသက်တာရဲ့သုံးပုံတပုံလောက်ကိုအိတ်ဆက်ခြင်းနဲ့ကုံဆုံးရတာကိုသွားတွေ့ရတယ်။ဒါပေမဲ့အဲ့ဒီအိတ်ဆက်ခြင်းနဲ့ဘဝသုံးပုံတပုံကိုကုံဆုံးရတာကဘာမှအလုံးမဖြစ်ဘူး unproductive ဖြစ်တယ်အလုံးမဖြစ်ဘူးလို့ဆိုတော့ညာလေကျွန်တော်တို့ရဲ့ဘဝမှာဟလာတီတီဝါဝါနဲ့ခွန်အားအပြည့်နဲ့အောင်မြင်တဲ့ဘဝကိုရောက်အောင်ဟလာသုံးပုံတပုံမှာအကောင်းဆုံးနေနိုင်အောင်ဒီသုံးပုံတပုံသောအိတ်ဆက်ခြင်းကအကူကြီးထောက်ပံ့ပေးတယ်
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအေးရပြက်ချင်းရဲ့ဆိုကြတွေကဘာတွေရှိနိုင်လဲဆရာကြီး
ကျွန်တော်တို့ပြောရမယ်ဆိုရင်တော့ဒီအေးရပြက်တာတွေညာလာပြီဆိုရင်တော့ကြာလေလေမကောင်းလေလေပေါ့လေအေးရပြက်တာညာလာပြီဆိုရင်ပြောရမယ်ဆိုကျွန်တော်တို့ရဲ့အုံနှောင်းရဲ့စွမ်းရည်တွေကျလာတယ်ခန္ဓာကိုယ်ရဲ့ကျန်းမာရေးတွေအများကြီးထိခိုက်လာပါတယ်ထိခိုက်လာတော့ကျန်းမာရေးထိခိုက်လာတာဘယ်လောက်ထိထိခိုက်လာဆိုကျွန်တော်တို့ခန္ဓာကိုယ်ရဲ့ system တွေနဲ့လုပ်ငန်းစဉ်ပြောရင်ပထမပြောရင်အမှန်ညာမိုင်းဆိုင်ရာတွေထိုက်တာတို့တွေးခေါ်ပြီးဟာကောင်းကောင်းမတွေးနိုင်တော့ဘူးအာယုံထိုက်မှုကြီးကြာလာတယ်အဲ့ဒါပြင်ကျွန်တော်တို့ကဒီစိတ်ပိုင်းဆိုင်ရာစိုးရိမ်စိတ်တွေများလာတာတို့စိတ်သက်ကြာလာတာတို့ဇာတ်နဲ့ဖြေယောဂါတွေဖြစ်တဲ့ဆိုရင်ပို့ပြီးတော့ဆိုးလာတာတို့တွေဖြစ်တတ်တယ်ဒါနဲ့မကောင်းကျွန်တော်တို့ရဲ့ခန္ဓာကိုယ်ရဲ့ဆိုးစောယောဂါပစ္စည်းတွေမှလည်းလာထိုက်တယ်အဲဆီဂျိုလိုသွေးလိုလိုလိုမျိုးတွေဖြစ်တတ်တယ်နေမှုကိစ္စတွေမှလည်းဟိုစိတ်မပါတော့တာတွေဖြစ်လာတတ်တယ်အေးတက်တဲ့အတွက်ဟလာဟိုမတော်တဆထိခိုက်မှုကြီးရှိတတ်တယ်သွေးပေါင်ကျိန်ကြီးကျလာတာတို့ဟလာပိန်သွားမယ်ထင်မမဲ့အေးတက်တဲ့သူတွေကဝလွန်တာတို့ဖြစ်တတ်တယ်လို့နှလုံးရောဂါတို့လေဖြတ်တာတို့ဖြစ်တတ်တယ်ဒါလည်းမကဘူးဟလာခန္ဓာကိုယ်ရဲ့ခံချက်ထိညင်းမှုရတာထိခိုက်တာပါလေခင
်ဗျဟုတ်ကဲ့ဆရာနောက်တစ်ခါဒီပုံမှန်တနည်းတူပါဒီပေါင်းသေးဆက်ဆံရေးတို့ဒီဆုံးဖြတ်ချက်ချတာတို့အပေါ်မှာရောဒီအေးပြတ်ထားတဲ့အတွက်ထိခိုက်မှုရှိနေလားဆရာ
ဟုတ်ကဲ့ထိခိုက်မှုရှိပါခင်ဗျအဲ့တော့ဘုံနောက်ကဟိုအစ်စ်ဒီအစ်စ်ဒီမလုံးနိုင်မနဲ့မှတ်ညံကိုမှတ်ညံထိနိုင်မှုအစွမ်းတွေကိုလာပြီးတော့ရော့စီတယ်ရော့စီတော့ရော့စီတာပြင်ဘာဖြစ်တတ်တယ်လို့ဆိုတော့ကျွန်တော်ကအေးရေးပြက်တာများတယ်ဆိုရင်ဟလာစောစောအေးရေးပြက်တာများတဲ့သူတွေတော်တော်များများပြီးဟလာစောစောစီစီတည်ဆုံးသွားကြတယ်ဆိုတာကိုလည်းလေ့လာမှုတွေအရ2010ကလေ့လာတဲ့လေ့လာမှုတစ်ခုအရသိရတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအေးရေးပြက်တာရဲ့ဆိုးကျိုးတွေကကြီးမားတဲ့အတွက်ဒီဘလို့အချိန်မျိုးမှာအေးရေးပြက်တယ်လို့သတ်မှတ်နိုင်လဲဆရာ
အေးရေးပြက်တာလေဒီအနည်းဆုံး9နာရီနောက်မှမအေးရလို့ရှင်မကောင်းဘူး9နာရီတည်းညော့လာပြီဆိုရင်ခန္ဓာကိုယ်မှာခန္ဓာကိုယ်ရဲ့ဓာတ်မှယူထိခိုက်ဖို့ခွင့်လန်းနေများလာပြီအဲ့တော့အဲ့ဒီလို့ဖြစ်တာဒီဟလာကလစ်ပြေတော်တာလို့ခေါ်တဲ့အိတ်ဆက်ချင်းဆိုင်ရာဝေဒနာတွေအကြောင်းလဲဖြစ်နိုင်တယ်လို့ကျန်တဲ့အကြောင်းတွေကြောင့်လည်းဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီအေးရေးပြက်တာကိုသိနိုင်မဲ့လက္ခဏာတွေရောဘယ်လိုအနေထားရှိလဲဆရာ
အေးရေးပြက်တဲ့လက္ခဏာတွေကဒါအိတ်ချင်းစိတ်တွေသိပ်ပြီးတော့ညာနေမယ်မကြကနာတန်းဝေမယ်ဟလာစိတ်ကအချိမခံနိုင်ဘူးစိတ်တူလွယ်မယ်နေရင်းမှာအရင်ပင်ပန်းနေမယ်အပင်ပန်းလို့ဆိုပြီးတော့ဟလာစိတ်ကိုနိုးကြွားပြီးတော့နော်မအိတ်ချင်းမဲ့ကော်ဖီတို့ဘာလို့လိုမျိုးနေရင်းမှာပင်ပန်းပြီးအိတ်ချင်းမှာဆိုလို့ဆိုပြီးတော့ကော်ဖီတို့ဘာလို့သွားတော့လိုက်ရင်အဲ့နောက်တညမှာထပ်ပြီးတော့အေးရေးပြက်တာတွေမအိတ်ချင်တာတွေမအိတ်နိုင်တာတွေဖြစ်ပြီးတော့ပို့ပြီးတော့စိုးစီတတ်တာကိုတော့ပြီးတော့တွေ့ရတယ်။အဲ့တော့အေးရေးပြက်တာတွေများနေပြီဆိုတာနဲ့ခန္ဓာကိုယ်ရဲ့ကိုယ်ရင်းအင်္ဂါတွေကိုယ်ရင်းအဖွဲ့အစည်းတွေရဲ့လုံဆောင်မှုတွေကအလုံးတလွဲတချို့တွေဖြစ်ပြီးတော့ဟာဒုက္ခတွေစပြီးတော့တာ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစီတက်ဆက်ပေးနေတဲ့ကြာမားရေးစီစဉ်ကိုမနေ့ဖန်မနေ့မှနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးနားဆင်ရမယ့်တိုင်းရင်သတင်းလွှာအစီအစဉ်ကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတက်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။
စဉ်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါပြည်ဝဝိုင်းလောသားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာလက်နက်ကြီးတီကြောင်ဒေသခံအများပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ပင်လုံမြို့မှာကျင်းပတဲ့83နှစ်မြောက်ပြည်ထောင်စုနှင့်အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်ခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်တရုတ်မြန်မာနယ်စပ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါတာစီစစ်ဆေးနေတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်။သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကမြောက်တောင်ကျေးရွာမှာဖေဖော်ဝါရီလ17ရက်နေ့ကဘောလုံးကစားနေတဲ့ကျောင်းသားကလေးတွေအနီးကိုလက်နက်ကြီးကြီးကြားရောက်ခဲ့တဲ့အတွက်မောင်ဝင်ရန်ဆိုးအပါဝင်ကလေးလေးဦးဒဏ်ရာအပြင်းထန်ရရှိခဲ့ပြီးအသက်18နှစ်အရွယ်မောင်ကူကူဟိမ့်မှာတော့ဘယ်လက်ပြတ်သွားတယ်လို့ကြေးရွာသားတွေကပြောပါတယ်။ဖေဖော်ဝါရီလ10ရက်နေ့နနက်ပိုင်းကလည်းတောင်ပွေကြေးရွာမှာလက်နက်ကြီးကြီးတချို့ရွာထဲမှာကြားရောက်ပောက်ကွဲခဲ့တဲ့အတွက်မွတ်စလင်ကလေးတဦးသေဆုံးပြီးတခြားကလေးနှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီလက်နက်ကြီးကြီးတွေဟာကြောက်တော်အခြေစိုက်တပ်မနဲ့ကလတံမြစ်ကြောင်းတစ်လျှောက်သွာလာနေတဲ့အစိုးရရေးတပ်ကပြစ်ခတ်တာဖြစ်တယ်လို့ဒေသခံတွေကပြောဆိုပေမဲ့တပ်မတော်ဘက်ကတော့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကပြစ်ခတ်တာလို့စွပ်စွဲထားပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာကျင်းပခဲ့တဲ့83ကြိမ်မြောက်ပြည်ထောင်စုနှစ်အခမ်းအနားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်ပြီးတော့ရှမ်းပြည်နယ်ဆိုရဖွဲ့တို့တက်ရောက်ခဲ့ပါတယ်။ပင်လုံမြို့မှာရှိတဲ့တောင်တန်းပြည်မှပူပေါင်းရေးစာချုပ်ကြောက်တိုင်ဝင်းမှာဖေဖော်ဝါရီ12ရက်နေ့ကပြည်ထောင်စုနှစ်အခမ်းအနားကျင်းပခဲ့တာဖြစ်ပြီးတက်ရောက်သူဥယျာဉ်1000ကျော်ရှိတယ်လို့လည်းပင်လုံဒေသခံလူငယ်တွေကပြောပါတယ်။ဒီပွဲမှာပွဲဖြစ်မြောက်ရေးကော်မတီတွေဖြစ်ကြတဲ့ NLD ပါတီဝင်တွေကစီစဉ်ဆောင်ရွက်ခဲ့ကြကြောင်းဒေသခံလူထုအနေနဲ့ကတော့လူထုတောက်တလူလာနေတဲ့ပြည်ထောင်စုမဟုတ်သေးဘူးလို့ခံယူကြောင်းပင်လုံလူငယ်တူဖြစ်တဲ့ဆိုင်းစုံကပြောပါတယ်။
ချင်းပြည်နယ်တောင်ပိုင်းပလက်ဝနဲ့ရခိုင်ပြည်နယ်ကြောက်တော်မြို့အနီးတစ်ဝိုက်မှာမြန်မာစစ်တပ်နဲ့ရခိုင်တပ်မတော်အေအေတို့တိုက်ပွဲပြင်းထန်နေတာကြောင့်ပလက်ဝကြောက်တော်ကြားပြေးဆွဲနေတဲ့စက်လီလိုင်းတွေညှနာထားရပါတယ်။ပလက်ဝမြို့နယ်ဟာရခိုင်ပြည်နယ်ကြောက်တော်မြို့ကနေစံစီစားစတဲ့အခြေခံစားတောက်ကုန်းတွေကိုကလတံမြစ်ကြောင်းအတိုင်းစက်လီနဲ့အဓိကတည်ယူလက်ရှိကြပြီးတိုက်ပွဲကြောင့်စက်လီမပြေးဆွဲတာတပတ်ကျော်ကြာနေပြီဖြစ်တဲ့အတွက်ပလက်ဝမြို့နယ်မှာဆန်စည်းတွေလည်းမြင့်တက်လာနေတယ်လို့ပလက်ဝမြို့ဒေသခံစက်လီအမောင်းသမားတဦးကပြောပါတယ
် KNU ကရင်မျိုးသားစည်းရုံးထိန်းချုပ်နယ်မြေတမဟာငါဖာပုံခရိုင်မှာလှုပ်ရှားနေတဲ့တမတော်တပ်ဖွဲ့ဝင်တွေကစနေကြီးလက်နက်ငယ်တွေသုံးပြီးအပြစ်ခတ်မှုတွေလုပ်နေတာကြောင့်ဒေသခံရွာသားတွေထိခိုက်တန်ရာရတာရှိခဲ့တယ်လို့ KNU ဘက်ကပြောပါတယ်ပြည်ကြက်လကဆက်ပြီးတော့အခုလ10ရက်နေ့အထိ KNU တပ်မငါဘာပုံခရိုင်မှာပြစ်ခတ်မှုဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးကန့်ကွက်တဲ့အနေနဲ့အခုလ9ရက်နေ့အရှိဆောင်တိုင်းစစ်သနာချုပ်နဲ့တောင်ပိုင်းတိုင်းစစ်သနာချုပ်တိုင်းမှုတို့ထံမှာ KNU တပ်မငါကကန့်ကွက်စာပေးပို့ထားပါတယ်ဒီလိုပြစ်ခတ်မှုကြောင့်ဒေသခံအယောက်300ကျော်ရွာကနေထွက်ပြေးသိမ်းရှောင်နေရတယ်လို့ KNU တပ်မငါပြောခွင့်ရပုံမှုစောကလေးတို့ကဆိုပါတယ်ငင်းချမ်းရေးလုပ်ငန်းစဉ်ကာလမှာတပ်မတော်အနေနဲ့လက်နေကြီးလက်နေငယ်အသုံးပြုပြီးပြည်သူတွေကိုနှောက်ယှက်ပြစ်ခတ်မှုတွေလုပ်တာဟာ NCA စာချုပ်ပါချက်တွေကိုဖောက်ပြက်ရာကြတယ်လို့ GNU ဘက်ကပြောပါတယ်
။ရန်ကုန်တိုင်းဒေသကြီးမှာမွန်လူမျိုးကိုစားပြုမွန်တိုင်းနိုင်ရာဝန်ကြီးတဦးထားရှိတဲ့တယ်လို့တိုက်တွန်းကြောင်းမွန်စာပေရင်ကျေးမှုကော်မတီရန်ကုန်ဥက္ကဋ္ဌနိုင်စိုးအောင်ကဖေဖော်ဝါရီလ9ရက်နေ့မှာကြားရောက်တဲ့83ကြိမ်မြောက်မွန်အမျိုးသားနေအခမ်းအနားမှာတိုက်တွန်းပြောကြားခဲ့ပါတယ်ရန်ကုန်မြို့ပြည်သူ့ရင်ပြင်မှာကျင်းပတဲ့မွန်အမျိုးသားနေအခမ်းအနားမှာတိုက်တွန်းပြောကြားခဲ့တာပါမွန်အမျိုးသားနေအခမ်းအနားကိုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတချို့တက်ရောက်ခဲ့ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်ရှမ်းနဲ့တရုတ်နယ်စပ်ဂိတ်တွေမှာတရရဲ့ဝင်ပိတ်မထားပေမဲ့ကျန်းမာရေးဝန်ထမ်းတွေကနေတင်းကျပ်စွာစောင့်ကြည့်နေပြီးတော့လူအဝင်ထွက်တွေကိုလည်းစစ်ဆေးမှုတွေပြုလုပ်နေပါတယ်။အကြောင်းစုံကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်။
မြန်မာတနိုင်ငံလုံးအတိုင်းအတာအနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့တန်တရားရှိသူလူနာ22ဦးရှိကြောင်းကျန်းမာရေးဌာနကကြေညာထားပြီးတော့ရှမ်းပြည်မှာတော့တန်တရားရှိသူ6ဦးရှိတယ်လို့
ရှမ်းပြည်နယ်ကုသရေးနယ်ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာနေဤဖြူကပြောပါရယ်
အခုဒီရှမ်းတောင်အနေနဲ့ဆိုလို့ရှိရင်တော့လေအဲဒီဆက်ဆံကျိုးစည်းရုံမှာတန်းရင်လာနေပြီးတော့မှတမရလနာတူပေါ့နော်ရှိတယ်စီရင်တယ်နေရဲ့နောက်ပြီးတော့မှမောင်မေစည်းရုံမှာတမရလနာလေးဦးရှိပါတယ်လက်သက်တလို့တော့အဲဒီရှမ်းမြောက်မှာတော့နမ်ကျူကနေတော့တက်ခွေအထိစောင့်နေတဲ့လူနာတယောက်ရှိတယ်တမရလနာပေါ့နော်လက်တလို့ကတော့အဲ့လာပဲစုစုပေါင်း6ယောက်ပဲရှိမှာပေါ့
ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ရေးကိုကာကွယ်တားဆီးနိုင်ရေးအတွက်လူစုလူဝေးနေရာကိုမသွားဖို့နှာခေါင်းဆီးတွေတတ်ထားကြဖို့နဲ့လက်ကိုမကြခနာစေးကြောဖို့အတွက်လဲကျောင်းမကြီးဌာနကတတိပေးထားပါတယ်လက်ရှိမှာနေဆက်ဂိတ်တွေဟာတရားဝင်ပိတ်ထားတာမျိုးမရှိသေးတော့ဂိတ်အဝင်ထွက်လူတွေကိုကျောင်းမကြီးဌာနကနေစောင့်ကြည့်စစ်ဆေးပေးနေတယ်လို့ဒေါက်တာနင်းဤဖြူကပြောပါတယ်
ကျမတို့ကလေဟိုလောနဲ့လည်းဆက်နေတယ်တရုတ်နဲ့လည်းဆက်နေတာပေါ့နော
်
ပြီးတော့မှရှမ်းရှိမှာကကျမတို့ဂိတ်အဲရှိတဲ့ရှိတယ်ရှမ်းမြောက်မှာကဂိတ်15ဂိတ်ရှိတယ်အဲ့ဒီကိစ္စကတခုကနေရောမိတိုင်းမိတိုင်းသမားဒီတဲကိုဝင်လာတဲ့သူက3000လောက်ရှိတာပေါ့နော
်
အဲ့ဒါကိုကျမတို့ရဲ့ဒီပြည်သူ့ကျန်းမာရေးဝန်ထမ်းတွေကိုချူချီမိတိုင်းချထားတယ
်ဒါကြောင့်ဖေဖော်ဝါရီ9ရက်နေ့ကရွှေလီမြဝမ်းမှာကျင်းပဖို့စီစဉ်ထားတဲ့53နှစ်မြောက်ရှာအမျိုးသားနေ့ခမ်းနားအစီအစဉ်အားလုံးဖြတ်သိမ်းလိုက်ရတယ်လို့မူဆယ်မြို့နယ်ပွဲကျင်းပရေးကော်မတီဝင်ဆိုင်းမြအောင်ကပြောပါတယ
်ကျွန်တော်ရှာအမျိုးသားနေ့ပွဲမကျင်းပရတဲ့အကြောင်းရင်းကတော့တုတ်ပြီးတော့ဖြစ်နေတဲ့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ပေါ့နော်ပွဲလမ်းတပင်တွေလှုပ်ရင်လည်းအဲလူအများနဲ့အများကြီးလာမယ်ဆိုတော့အဲကြောင့်မို့မကူးဆက်နိုင်ဘူးဆိုတာမပြောနိုင်ဘူးလေအဲဒါကြောင့်မလို့ကျွန်တော်လည်းကြိုတင်ကာကွယ်မှုအနေနဲ့ဆုံးဖြတ်လိုက်တာပါ
အလားတူနဲ့စစီပွဲရင်းမြို့တစ်ခုဖြစ်တဲ့နှမ်ခမ်းမြို့မှာလည်းပွဲမကျင်းပခဲ့ပါဘူးလက်ရှိမှာတော့တရုတ်မှာအလုပ်သွားလုပ်ပြီးပြန်လာတဲ့နှမ်တူမြို့သားကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတယ်လို့တန်တရားရှိသူလူနာတဦးကိုတော့ဖေဖော်ဝါရီလ17ရက်နေ့ကပဲတန်တရားရှိသူစီရင်ခံနေအစိုးရကပယ်ဖြတ်ကြောင်းကြေညာလိုက်ပါတယ်ဖေဖော်ဝါရီလ12ရက်နေ့အထိကမ္ဘာပေါ်ကနိုင်ငံကြီး28နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ4000ကျော်ရှိနေပြီးသေဆုံးသူ1100ကျော်ရှိနေပြီဖြစ်ပါတယ်
ဆက်ပြီးတော့ချင်းနှစ်ချင်းခရိယံအဖွဲ့ချုပ်ကနေကြီးမှုကျင်းပမဲ့ချင်းမျိုးသားပုံမူညီညွတ်ငြိမ်းချမ်းရေးဆိုင်ရာဒုတိယအကြိမ်အလွတ်တဘောတွဲဆောင်ဆွေးနွေးပွဲကိုချင်းပြည်နယ်အစိုးရအဖွဲ့ကပွဲမိတ်မပေးတာကြောင့်ပွဲပြတ်သွားပါတယ်။ဘာကြောင့်အခုလိုမျိုးကျင်းပခွင့်မပြုရတာပါလဲ။အကြောင်းဆုံးကိုတော့ကိုရော့ဘတ်ကစုစည်းထားပြီးတော့နိုင်ကွင်းအိမ်ကတင်ဆက်ပေးပါမယ်ရှင်။
ချင်းမျိုးသားပုံမူညီညွတ်ငြိမ်းချမ်းရေးဆိုင်ရာဒုတိယကြိမ်အလို့တဘောတွေ့ဆုံဆွေးနွေးပွဲကိုချင်းပြည်နယ်မင်းသားမြို့မှာဇန်နဝါရီလ29ရက်နေ့ကနေ30ရက်နေ့အထိနှစ်ရက်တာကျင်းပပြုလုပ်ဖို့စီစဉ်ခဲ့ပေမဲ့လည်းချင်းမျိုးသားတဦးစီရင်အပ်ကိုယ်စားလှယ်တွေပါဝင်တက်ရောက်မှာဖြစ်တဲ့အတွက်ချင်းပြည်နယ်အစိုးရအဖွဲ့ကဖွေးဖွေးချက်မပေးနိုင်လို့ပွဲပြဲသွားရတာလို့ချင်းနေချင်းခရိယံဖွဲ့ချုပ်သူတွေတွင်းမှုတိုက်ခတ်တော်ရဆရာတော်တောက်တာလောဟာလင်းကပြောပါဗျာ
ပထမကတော့ CNF ပါလို့ရှိရင်ကွန်မတီဘုလို့ပြောတဲ့ကြောင့်ကျွန်တော်က CNF မပါဘူး CNF ဖြစ်စီရဲ့ဖွင့်ပြချက်မရှိရင် CNF ပါရင်ကွန်မတီနိုင်ဘူးလို့ပြောတဲ့ကြောင့် CNF ကိုလည်းကျွန်တော်ပြောထားတယ်အဲ့ဒါဖြစ်စီရဲ့ဖွင့်ပြချက်မရှိသေးရဲ့မရခင်ဗျားတို့မရသေးတဲ့ကြောင့်မတက်ရဘူးလို့ကျွန်တော်ပြောတယ်တို့လည်းမတက်ဘူးလို့ပြောတယ်ဒီနေ့ဒီမှာကန်ခွဲကော်မတီဒီမှာလည်းတို့တို့တက်မှာမဟုတ်ဘူးဘာဖြစ်လို့ဆိုတော့အဲ့ဒါဖြစ်စီရဲ့ကျွန်ဖွင့်ပြချက်မရှိသေးတဲ့တက်မှာမဟုတ်တဲ့ကြောင့်ကျွန်တော်တက်ပါပြထိုးတယ် CNF ကအဲ့ဒါဖြစ်စီမှာဖွင့်ပြချက်ပြင်ပြဆဲဆောင်ရဆဲဖြစ်တဲ့ကြောင့်ဒီတွေ့ဆုံပွဲကိုကွန်မတီဘုဆိုကြတော့ဒီနေ့ကတက်ချက်ဒီဝင်းချုံကတက်ချက်တွေကိုပေးတယ်
အဲ့ဒီဆွေးနွေးပွဲမှာချင်းမျိုးရတာဥကိုဆက်လက်ပြီးပါဝင်တက်ရောက်မှာမဟုတ်ကြောင်းဂတိဝန်ခံချက်ထိုးပြီးပြန်လည်တင်ပြခဲ့ပေမဲ့လည်းတွေ့ဆုံဆွေးနွေးပွဲကျင်းပမဲ့တရက်အလိုဇန်နဝါရီလ28နေ့စွဲနဲ့ချင်းပြည်နယ်ဆွေရဖွဲ့ကူစားမင်းတမ်းမြို့စီမံကာကွယ်မှုကော်မတီဥက္ကဋ္ဌဦးစိုးလွင်ကချင်းနေချင်းခရိယံဖွဲ့ချုပ်ထံ NRPC ကနေခုပြုချက်မပေးသေးတဲ့အတွက်ခွင့်မပြုနိုင်ဘူးလို့အကြောင်းပြန်ခဲ့ပါတယ်CNF တနင်္ဂနွေလုံးပြည်ကတိုက်ခတ်မှုရစဲရေးတဘောသူစာချုပ် NCA လက်မှတ်ရေးသူသားတဲ့အဖွဲ့ဖြစ်တဲ့အညီတနင်္ဂနွေလုံးမှာလှုပ်လှဆွာသွားလာခွင့်ရှိတယ်လို့လူသူနဲ့လည်းလှုပ်လှဆွာတွေ့ဆုံခွင့်ရှိပြီးငင်းချမ်းရေးတည်ဆောက်မှုကာလမှာ CNF ကိုဘေးထုတ်ထားတာဟာလုံးဝမလုပ်သင့်ဘူးလို့ချင်းမျိုးရတာဦးစီရန်နဲ့သန္တလန်မျိုးဆက်ဆံရေးယုံတာဝန်ခံပူရာနေကပြောပါတယ်
ဒီချင်းရည်တိဆောင်တဲ့ကာလမှာအခုလိုပြောလက်တွဲလောက်ဆောင်တာမျိုးမဟုတ်သေးနဲ့ဆယ်တော့ကိုပေးပေးချောင်းထူထားတာမျိုးလောက်တာတော့တော့မဖြစ်ခြင်းနဲ့တော့ရသူကျွန်တော်ကတော့ယူဆတယ်
ဒီကိစ္စနဲ့ပတ်သက်ပြီးတော့ချင်းပြည်နယ်ဆိုရဖွဲ့ပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကတော့အခုလိုတုတ်ပြန်ပြောဆိုပါတယ
်။အစိုးရကခွင့်မပြုတာမဟုတ်ဘူး။အဲ့ဒါဒီတိုက်တာမတရားယူဆတာနည်းနည်းလွဲနေတယ်။သူကဟိုပါသာရေးပေါ့နော်ကျွန်တော်ခရီးအချင်းချင်းအတင်းတော့ပေါ့ဒါလုံးမဲ့အခမ်းအနားဆိုပြီးတော့အဲ့လိုကြီးကျင်းတယ်ကျင်းတော့အဲ့ဒီမှာ တယောက်မှတင်မှန်တယ်ဆီယံလက်က6ယောက်တက်မယ်ဆိုအဲ့လိုလေးပါဆိုဆီယံလက်ကအခမ်းအနားတက်ပြီးတော့ဒီလိုဆွနေမယ်ဆိုရင်ဒီနေ့ဆိုကခုပြည့်ပြေးလို့မရပဲနဲ့ NPC ကိုတင်ရတယ် NPC ကိုတင်တဲ့ကြောင့် NPC ကနေပဲဘုရှိလိခွင့်မပြု
ချင်းနေချင်းခရိယံဘောကျုပ်ရဲ့ဥဆောင်မှုနဲ့ပရမကျင့်ချင်းညီညွတ်ရေးဆွေးနွေးပွဲကိုပြီးခဲ့တဲ့2019ခုနှစ်ဇန်နဝါရီလ18ရက်နေ့ကလည်းဆက်စည်ရင်းနေစီဖလန်းမြို့မှာပြည်내အစိုးရဖွဲ့ရခွေပြုမိတ်နဲ့ကျင်းပခဲ့ပြီးတော့ဒီဆွေးနွေးပွဲမှာတော့ CNS ကိုယ်စားလှယ်တွေလည်းပါဝင်တက်ရောက်ခဲ့ကြပါတယ်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းလက်နက်ကြီးကြီးကြရောက်ပောက်ကွဲခဲ့လို့ဒေသခံအများပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာကျင်းပတဲ့83ကြိမ်မြောက်ပြည်ထောင်စုနှစ်ခန်းနာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တက်ရောက်ခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
။တိုင်းရင်းသတင်းလွှာကဏ္ဍကိုမနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်နားဆင်နိုင်ပါတယ်ရှင်။အခုလာမယ့်စနေညတိုင်းရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုဖိတ်ခေါ်ပါရစေရှင်။
ချင်းပြည်နယ်ဘလောမြို့နယ်ကနေရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတာရော့မသွားတဲ့ပြင်ဘိုးဘီပြင်းထန်လာနေတဲ့သတင်းတွေသိထားရပါတယ်။ဒီတိုက်ပွဲတွေရော့သွားနိုင်ခြေအလားအလာရှိသေးတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်မိကြပါသလား။အဲ့လိုတိုက်ပွဲတွေရော့သွားအောင်ဘယ်လိုလှုပ်ဆောင်နိုင်မယ်လို့ရောယူဆပါသလဲ။တိုက်ပွဲတွေရပ်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ခေါင်းဆောင်တွေကိုဘယ်လိုများပန်ကြားကြပါသလဲ။စသဖြင့်ဖြင့်အခုလာမယ့်စနေညဒိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကျင်တဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကျင်တာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်လုပ်ထုတ်လွှင့်ပေးမှာဖြစ်ပါတယ် VOA ရဲ့ဖုန်းနံပါတ်က0932921554 email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါမကွင်းဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်ကြပါရစေရှင်။အခု VOA ရဲ့ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါဦးမရှင်
။ကိုရိုနာဗိုင်းရပ်စ်ပိုးစတင်ဖြစ်ပေါ်တဲ့ရုပ်နိုင်ငံဟူပေပြည်နယ်မှာဒီဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူနောက်ထပ်254ယောက်တိုးလာပြီးတော့အခုဆိုရင်စုစုပေါင်းသေဆုံးသူ1389ယောက်ရှိသွားပါပြီ။ဒါ့အပြင်ဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်ဟာလည်းပဲဒီရုပ်နိုင်ငံတွင်းမှာ6000နီးပါးရှိသွားပြီဖြစ်ပါတယ်။ဒီဗိုင်းရပ်စ်ပိုးကူးစက်ပြန်တော့ဒါမှကိုဆိုရင်လည်းဆိုရင်တော့ကြောင့်အာရှနိုင်ငံတချို့ကကန်းကောက်ခွင့်မပြုဘဲကန်းကောက်ခွင့်မပြုတဲ့ဇင်ကန်တင်မောကြီးကိုကမ္ဘောဒီးယားနိုင်ငံကကမ်းလွန်မှာကြောက်ချောက်ခွင့်ပြုခဲ့ပါတယ်ဝက်စတာဒမ်ဇင်ကန်တင်မောကြီးဘော်ကခီးတဲ့နဲ့ဝန်ထမ်း2000ကျော်မှနာမကျန်းဖြစ်တဲ့သူတယောက်မှမရှိပေမဲ့သူတို့အားလုံးကိုပိုးကူးဆက်မှုရှိမှရှိစေမှာပါအဲ့ဒီတင်မောကိုထိုင်းနိုင်ငံကကန်းကောက်ခွင့်မပြုခဲ့ပေမဲ့ Seaborn Ovation ဆိုတဲ့နောက်ထပ်အပျော်စီးတင်မောကြီးကိုတော့ထိုင်းနိုင်ငံတောင်ပိုင်းဖူးခက်အပန်းဖြေကျွန်းမှာဒီကနေ့ကန်းကောက်ခွင့်ပြုခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့ကွန်ဂရက်လွှတ်တော်ရဲ့ဒီဗျူးချက်မပါဘဲအီရန်အပေါ်စီရေးအရတိုက်ခိုက်မှုတွေမလုပ်နိုင်အောင်ဟန့်တားမဲ့စုံမချက်တရက်ကိုထပ်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိပါတယ်။ဒီစုံမချက်ဒီဗျူးနိုင်ဖို့ထောက်ခံမဲ့အလုံလောက်ရမယ်လို့မျှော်လင့်ရပေမဲ့သမ္မတထရမ့်ဘက်ကဗီဒီယိုအာဏာသုံးပယ်ချရင်တော့အတီးဖြစ်လာမှာမဟုတ်ပါဘူး။သမ္မတထရမ့်ကတော့ဒီမိုကရက်မတ်တွေဟာရီပူဘလီကန်ပါတီကိုအရှက်ရအောင်ဒီဥပဒေကြမ်းဒီဗျူးနိုင်ရေးတမင်လှုပ်ဆောင်နေတယ်လို့သူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးပါတယ်။ဒီဆိုမချက်ကိုတည်သွင်းတဲ့ Virginia ပြည်နယ် Democrat ထက်လွှတ်တော်မှ Tim Kaine ကတော့ဘယ်သူ့ကိုမှထိခိုက်အောင်မလုပ်တော့မဟုတ်ဘူးလို့ပြောပါတယ်။တရုတ်ဆိုရဲ့တင်းကျပ်တဲ့ဥချိုရီပေါ်ပြီးခဲ့တဲ့နှစ်ကကန့်ကွက်ဆန္ဒပြပွဲကြီးတွေဖြစ်ခဲ့တဲ့ဟောင်ကောင်ကျွန်းရေးရာကံပြဆောင်ရွက်တဲ့တရုတ်ဆိုရဌာနအကြီးအကဲကိုအစာထိုးခံထားလိုက်ပါတယ်။ဟောင်ကောင်ရေးရာယုံအကြီးအကဲဖြစ်ရှောင်ဘောင်လုံးကိုခံထားလိုက်တဲ့အကြောင်းတရုတ်ဆိုရဲ့ဒီနေ့ထုတ်ပြန်ချက်တက်မှာဖော်ပြထားပါတယ်ခင်ဗျာ။
ကြာသပတေးနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါရှင်။အခုညစီစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Dexter Windirat ဖြစ်ပါတယ်။မနေ့ကတောက်ကြနေမနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေပြီးတော့တိုက်ရိုက်ဖန်ယူနိုင်နိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA အားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.